Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ6ရက်တနင်္လာညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကျမစုမပါရှင်။
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ Fox သတင်းဌာနက Bill O'Reilly ရုရှားသမ္မတကိုပြောခဲ့တဲ့စကားပေါ်တောင်းပန်မှုရုရှားဆွေရကတောင်းဆိုလိုက်ပါတယ်ပြည်သူ့သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးတာတွေစနေပါပြီနူနီရှားမှာရှိနေတဲ့ဒုက္ခသည်တွေကတတိယနိုင်ငံတွေမှာအခြေဆိုင်နေထိုင်နိုင်ရေးပိုအရှင်မြင့်လုပ်ပေးဖို့ကုလသမဂ္ဂကိုတောင်းဆိုဆန္ဒပြကြပါတယ်ဒီသတင်းတွေအပအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့ဒီကနေ့နေပြည်တော်မှာကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲမှာဥက္ကဋ္ဌဖြစ်သူဒေါအောင်ဆန်းစုကြည်ကငြိမ်းချမ်းရေးအတွက်တိကျပြတ်သားတဲ့ဆုံးဖြတ်ချက်တွေချတဲ့အစီအမျိုးဖြစ်စေခြင်းတယ်လို့ထည့်သွင်းပြောကြားလိုက်တဲ့သတင်းမှာတော့
ဒီမှာတော့ငြိမ်းချမ်းရေးအတွက်တိုးတက်မှုဖြစ်စေမယ့်ခြေလှမ်းအထောက်အကူတိတိကျကျပြတ်ပြတ်သားသားလှမ်းမှုဆုံးဖြတ်ချက်တွေ
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ရခိုင်မြောက်ပိုင်းကလူခွေချိုးဖောက်မှုတွေစစ်ဆေးပေးဖို့လူခွေအဖွဲ့ HRW ကတိုက်တွန်းလိုက်တဲ့သတင်း။နောက်ရခိုင်ပြည်နယ်အတွင်းမှာနေမြေရှင်းလင်းရေးကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုခိုးလုံနေကြသူတွေကသူတို့ဌာနေပြန်နိုင်ရေးပြန်ပြီးတော့ကူညီပေးဖို့နိုင်ငံတကာအတိုင်းအဝန်ကိုပြန်ကြားလိုက်တဲ့သတင်းနဲ့အတူလွတ်တော်ကိုယ်စားလှယ်ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းကော်မတီကိုတင်သွင်းသွားဖို့ရှိတယ်ဆိုတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တနင်္ဂနွေနေ့ကတွေ့ဆုံမိမြန်ခံတွင် Fox ရုပ်သံသတင်းဌာနကသတင်းတော့ Bill O'Reilly ပြောခဲ့တဲ့အပေါ် Fox ရုပ်သံသတင်းဌာနအနေနဲ့တောင်းပန်မှုရုရှားဆွေရကတောင်းဆိုလိုက်ပါတယ်ရုရှားကောင်းဆောင်ကိုသူလေးစားတယ်လို့သမ္မတထရမ့်ကပြောလိုက်ပြီးတဲ့နောက်ပူတင်ဟာလူသက်သမားတူပဲလို့ O'Reilly ကပြောတာပါFox သတင်းဌာနသတင်းတောက်ရဲ့အဲ့လိုပြောစကားဟာလက်ခံနိုင်ပေါ်ရာမရှိဘဲစော်ကားတယ်လို့ယူဆကြောင်းအမှန်တမ်းပြောရရင်တော့ Fox လို့အတိအမှတ်ပြုခံရတဲ့သတင်းဌာနတစ်ခုကနေတောင်းပန်တာမျိုးဖြစ်စေချင်တယ်လို့တယ်လီဖုန်းကနေတစ်ဆင့်ဒီကနေ့လုတ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောသွားပါတယ်။ O'Reilly ရဲ့အဆိုအဖြစ်ပူတင်အရင်ကကျူးလွန်ထားတဲ့လူအများပြားတပ်ဖြတ်မှုတွေပေါ်သမ္မတထရမ့်ရဲ့သဘောထားနဲ့ဒီသမိုင်းကြောင်းရှိထားတာသိလျက်နဲ့ဘယ်လိုလေးစားနိုင်တယ်လဲဆိုတဲ့မေးခွန်းကိုသမ္မတထရမ့်ကပြန်ဖြေတာပါ။လူသက်သမားအများပြားရှိတယ်ကျွန်တော်တို့မှာလူသက်သမားတွေအများကြီးရှိတယ်ခမားကဘယ်လိုထင်လို့လဲကျွန်တော်တို့နိုင်ငံကရောအပြစ်ကင်းလို့လားလို့သမ္မတထရမ့်ကပြန်ပြောပါတယ်သမ္မတရဲ့စကားအပေါ်သူ့ရဲ့ Republican Party ဝင်တချို့ကိုယ်တိုင်စိတ်အနှောက်အယှက်ဖြစ်ကြပါတယ်အမေရိကန်နဲ့ပူတင်ကြားမှာတူညီချက်တစ်ခုခုရှိတယ်လို့သူမျိုးဆတဲ့အကြောင်းအထက်လူတော်လူများစုကောင်းဆောင် Mitch McConnell ကပြောပါတယ် KGB ထောက်လိုင်းဟောင်းတူဖြစ်တဲ့ပူတင်ကိုလူဆိုးတူအဖြစ် McConnell ကသတ်မှတ်ပြောဆိုပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်အတလန္တိတ်စာချုပ်နေတိုအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေမေလမှာလုပ်တဲ့စီးပွေးကိုတက်ဖို့သဘောတူလိုက်ပါတယ်။နေတိုအဖွဲ့အကြီးအကဲယန်စတိုသန်ဘတ်နဲ့တနင်္ဂနွေနေ့ကတယ်လီဖုန်းပြောချိန်အတွင်းမှာအဲ့ဒီလိုသဘောတူလိုက်တာပါ။စကားပြောကြတဲ့အချိန်မှာယူကရိန်းနိုင်ငံအခြေပိုင်းကတီးခြားခွဲထွက်ရေးဆိုင်ရာပြည်ပခါကိုလည်းထည့်ပြောကြတယ်လို့အင်ဂျီရောထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။နေတိုအဖွဲ့ဝင်နိုင်ငံတွေကထည့်ဝင်မယ်လို့ကတိပေးထားတဲ့ကာကွယ်ရေးဆိုင်ရာ၃စိတ်တွေကိုထည့်ဝင်လာအောင်ဘလို့ဆွဲဆောင်တိုက်တွန်းကြမယ်ဆိုတာမစ္စတာထရမ့်နဲ့နေတိုအတွေ့အကြုံချုပ်တို့ဆွေးနွေးကြတယ်လို့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်တွေကတော့ Mr. Trump ကနေတိုအဖွဲ့ဟာခင်းတဲ့မလို့ညီတော့ဘူးလို့ဝေဖန်ပြောဆိုထားတာကြောင့်နေတိုအဖွဲ့နဲ့ပတ်သက်လို့ဘယ်လောက်ခိန်မှမရှိသလဲဆိုတဲ့အပေါ်မှာဥရောပခေါင်းဆောင်တို့ဆွေးခဲ့ကြတာပါ။ဒါပေမဲ့လည်းတနင်္ဂနွေနေ့ကတယ်လီဖုန်းပြောချိန်အတွင်းမှာတော့နေတိုအဖွဲ့ကိုအခိုင်အမာထောက်ခံတယ်ဆိုတာသမ္မတ Trump ကပြောခဲ့ပါတယ်။ယူကရိန်းနဲ့ဆက်တဲ့ချောက်ကပြည်ပခါကိုညှိနှိုင်းစွာဖြည့်ရှင်းနိုင်မဲ့အဖြစ်တစ်ခုရလာနိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်း Mr. Trump နဲ့ Mr. Stoltenberg တို့ဆွေးနွေးခဲ့ကြတယ်လို့အင်ဂျီရောထုတ်ပြန်ကြမှာဖော်ပြထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဖလော်ရီဒါပြည်နယ်ကသူ့ရဲ့အပန်းဖြေခြံကြီးကနေဝါရှင်တန်ကိုဒီကနေ့ပြန်မလာခင်တမ်ပါမြို့ကမက်ဒီလ်လေတဲ့စခန်းမှာရှိတဲ့ကမ္ဘာလေပိုင်းဒေသဆိုင်ရာအမေရိကန်ကိုယ်ကဲမှုစစ်ဌာနချုပ်စန့်ကောမ်ကိုတွားဖို့ရှိပါတယ်။စန့်ကောမ်ဌာနချုပ်မှာအစီရင်ခံတင်ပြတာကိုမစ္စတာထရမ့်နားထောင်ပြီးတာဝန်ကျနေသူတွေကိုမိန့်ခွန်းပြောမှာပါ။ဒါဟာဖြင့်ဒီလ20ရက်နေ့မှာသမ္မတဖြစ်လာပြီးခဲ့ကဆိုရင်အမေရိကန်တပ်ဖွဲ့ဝင်တွေစီကိုတွားရောက်တဲ့သူ့ရဲ့ပထမဆုံးခီးစဉ်ဖြစ်ပါမယ်။စန့်ကောမ်စစ်ဌာနချုပ်ဟာအရှေ့အလယ်ပိုင်းနဲ့အာရှအလယ်ပိုင်းမှာဒေသတွင်းလူငြိမ်းရေးအားကောင်းစေဖို့အတွက်မဟာမိတ်တွေမိတ်ဖက်နိုင်ငံတွေနဲ့ပူးတွဲပြီးစီးရဲလှုပ်ဆောင်ချက်တွေနဲ့တခြားလုပ်ငန်းတွေကိုတာဝန်ယူညွှန်ကြားစီစဉ်ပေးရတာဖြစ်ပါတယ်
ဖြစ်တဲ့မျိုးသားရေးဝါဒီတဦးဖြစ်တဲ့ Marine Le Pen ဟာကမ္ဘာလုံးဆိုင်ရာဖျက်ချမှုတွေကိုစတင်ပြီးပြည်ထောင်နိုင်ငံသားပထမဦးစားပေးဖြစ်ရမယ်လို့ကြေညာပြီးတော့လော်ဘီသမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေစတင်တဲ့တနင်္ဂနွေနေ့မှာပဲခတိပြုပြောဆိုလိုက်ပါတယ
် Notre projet vous l'avez compris est un projet empreint d'une grande forceLa force des
ကျမတို့နားလည်ထားတဲ့အစီအစဉ်ဟာကျမတို့ရဲ့ကြီးမားတဲ့ခွန်အားတဟဆတာရှိတဲ့ခွန်အားအပေါ်မှာအခြေခံတဲ့အစီအစဉ်တစ်ခုပါကျမတို့အနေနဲ့ဘယ်သူကိုမှအောက်ကျစရာကြည်စရာကျေးဇူးတင်စရာမလိုပါဘူးဘယ်လကကြားတိုင်းပြည်စီးပွားရေးအရာကြီးသူတွေကိုမှမျက်နှာချိုးသွေးတင်စရာလည်းမလိုပါဘူးလို့ Mrs. Lupin ကပြောသွားတာပါ Lupin ဟာအပြိုးသားရေးတဲ့ဥပဒေမှာနေ့တော်ကြာရှိတဲ့ကနေရက်တီပြောဆိုလာခဲ့တဲ့ခေါင်းဆောင်တရားဖြစ်တယ်လို့ပြည်သူတွေကမှအစံဖက်တိုက်ခိုက်မှုတွေပို့ပြီးတော့ကြုံလာရတာနဲ့အမျှလူလူထောက်ခံမှုဆက်ရလာနေတဲ့သူတစ်ယောက်ဖြစ်ပါတယ်မေဆနာရှင်တွေကအမျိုးသားရေးဝါဒီတွေနဲ့အများကြိုက်ဘူဝါဒတွေဘက်ကိုပြောင်းလဲထောက်ခံလာတာကြောက်ပါလူပန်ဟာသိပ္ပကြခင်လာတွေကပဲအများပြည်သူတွားလာနေတဲ့နေရာတွေမှာမွတ်စလင်တွေခေါင်းပြူးချုံတာကိုရောဂျူးတွေခေါင်းဆောင်အုပ်ထုပ်ဝတ်တာကိုပါကတ်ကွက်ဖို့တိုက်တွန်းထားတဲ့သူဖြစ်ပါတယ်စီးပွားရေးအကြောင်းပြချက်တဲ့တခြားနိုင်ငံတွေကလည်းပြည်သက်တဲ့ကတဲ့ကိုရွှေ့ပြောင်းဝင်ရောက်လာသူတွေကိုစန့်ကျင်တဲ့သူတူဦးလည်းဖြစ်ပါတယ်ရွှေ့ပြောင်းနေထိုင်သူတွေဟာအစိုးရထောက်ပံ့ကြေးစားပြီးပြည်သူတွေရဲ့အခွင့်အရေးကိုသူတို့ကပဲသုံးစွဲနေတယ်ဆိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြောဆိုတဲ့လေးတံမျိုးနဲ့အလားတူ Mrs. Lupin ကလည်းပြောနေတာပါရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ไลโดมิเตอร์24 kHz 1239ไลโดมิเตอร์25 kHz 11965ไลโดมิเตอร์32 kHz 9323ไลโดมิเตอร์51 kHz 5885สนิทตนูนี่มาไลไลมิเตอร์190 kHz 1505รู้เนี่ยว่าทุ่งลืมปีนี่ว่าเลยครับเนี่ย
ဒီ week ก็นี่ตนิลาญาเป้ซีซั่นนี้ကိုတိုက်ရဲဆက်လက်ထုတ်လွှင့်နေပါတယ်အင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကသူတို့ကိုတတိယနိုင်ငံတွေမှာရွှေ့ပြောင်းထိစပ်နေထိုင်ခွင့်ပြုရေးလုပ်ငန်းစဉ်ကိုခက်မြန်မြန်တိုးလှုပ်ပေးဖို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီကိုတိုက်တွန်းတဲ့အနေနဲ့ဒီကနေ့ဂျကာတာမြို့တော်မှာဆန္ဒပြကြပါတယ်။စစ်တပ်သင်းနိုင်ငံတွေဖြစ်တဲ့အာဖဂန်နစ္စတန်၊ဆူဒန်နဲ့ဆိုမာလီယာနိုင်ငံတွေကနေအင်ဒိုနီးရှားမှာရောက်နေတာနှစ်အတော်ကြာနေပြီဖြစ်တဲ့ဒါဇင်ပေါင်းများစွာသောဒုက္ခသည်တွေကိုဒုက္ခသည်တွေကသူတို့ရွှေ့ပြောင်းနေထိုင်ရေးအရှိန်မြှင့်လုပ်ပေးဖို့ UNHCR ကိုတောင်းဆိုကြတာပါ။တခြားနိုင်ငံတွေမှာရွှေ့ပြောင်းအခြေဆိုင်နေထိုင်ခွင့်ရဖို့စောင့်နေတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ် 14,000 နီးပါးအင်ဒိုနီးရှားမှာရှိတယ်လို့ယူနီစီယာကပြောပါတယ်။အရိယထဲက 9,500 လောက်ကိုဒုက္ခသည်တွေအဖြစ်အတိအမှတ်ပြုထားပြီးဖြစ်ပေမဲ့ပြီးခဲ့တဲ့နှစ်ကလူပေါင်း610ပဲအမေရိကန်နဲ့ကနေဒါလိုတခြားနိုင်ငံတွေမှာရွှေ့ပြောင်းခြေဆိုင်နေထိုင်ခွင့်ရခဲ့ပါတယ်
။ရူမေးနီးယားနိုင်ငံမှာနိုင်ငံရေးသမားအများပြားကိုအချင်းပြတ်ချဆမှုနဲ့အရေးမယူနိုင်အောင်ကာကွယ်ပေးထားတဲ့အငြင်းပွားစရာဖြစ်နေတဲ့အစိုးရအဖွဲ့အမိတ်ဒီဂရီတစ်ခုကိုဆိုရှယ်ဒီမိုကရက်အစိုးရကပယ်ဖျက်ပေးလိုက်ပြီးတော့တရက်အစားဒီကနေ့မှာပဲရူမေးနီးယားတရားရုံးဝင်ကြီးကပြည်မှုဆိုင်ရာချစ်ထုတ်ဥပဒေမူကြမ်းသင်တဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ရူမေးနီးယားနိုင်ငံမှာ1989ခုနှစ်ကွန်မြူနီအာဏာရှင်နီကိုလိုင်းချောဆက်စကူပြုတ်ကျခဲ့ခြင်းကစလို့အကြီးမားဆုံးဆန္ဒပြပွဲကြီးအဖြစ်ဘူချာရက်မြို့က Victory ရင်ပြင်မှာထောက်ထောင်ချီတဲ့ဆန္ဒပြသူတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေ6ရက်ဆက်တိုက်ကြုံခဲ့ရပြီးတဲ့နောက်ဝန်ကြီးချုပ်ဆိုရင်ဂရိုင်းဒီယန်နူကအစိုးရအဖွဲ့အမိန့်ကိုပယ်ဖျက်ပေးလိုက်တာဖြစ်ပါတယ်။နိုင်ငံရေးအချစ်ပြတ်ချဆမှုတွေကိုကာကွယ်ပေးနိုင်မဲ့အငြင်းပွားဝရာတီအမိန့်ကိုအစိုးရကပယ်ဖျက်ပေးပြီးတဲ့နောက်မှာကိုပဲထောက်ပေါင်းများစွာသောဆန္ဒပြသူတွေကတော့တနေ့ကလေးနေ့နောက်ပိုင်းအထိအဲ့ဒီရင်ပြင်မှာဆက်ပြီးတော့ဆန္ဒပြကြပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ညပိုင်းကအချိန်တော့ချပြီးကျင်းပတဲ့အစိုးရဖွဲ့အစည်းအဝေးတစ်ခုအတွင်းမှာဒီအမိန့်ဒီဂရီကိုချမှတ်ခဲ့တာဖြစ်ပြီးဒီအမိန့်အရအစိုးရအရာရှိတွေနဲ့အနေနဲ့ဒီလက်စားငွေပမာဏဒေါ်လာ48,800မရှိဘူးဆိုရင်လက်စားမှုနဲ့ဆွတ်ဆွဲအရေးယူမခံရအောင်ကာကွယ်ပေးထားတာပါရှင်
။ Syria ပြစ်ခတ်ရဆေးရေးသဘောတူညီချက်ကိစ္စကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကဇက်စတန်နိုင်ငံရဲ့မြို့တော်မှာဆွေးနွေးနေပါတယ်။ဘူးတွဲလုပ်ငန်းအဖွဲ့ရဲ့ပထမဆုံးအစည်းအဝေးကို Astana မြို့တော်မှာဒီကနေ့လုပ်ပြီးရုရှား၊တူရကီ၊အီရန်နဲ့ကုလသမဂ္ဂကကိုယ်စားလှယ်တွေတက်နေပါတယ်။အပြည့်ရသဘောတူညီချက်ကိုဘယ်လိုဆောင်ကြည့်ကြမလဲတိုက်ပွဲတွေကိုဘယ်လိုတားဆီးမလဲဆိုတာအပြင်လူသားချင်းစာနာမှုအကူအညီတွေကိုဘေးရန်ကင်းကင်းနဲ့ဘယ်လိုပို့ကြမလဲဆိုတာတွေကိုကိုယ်စားလှယ်တွေဆွေးနွေးကြပါတယ်တူရကီရုရှားနဲ့အီရန်တို့ပူးတွဲကမ္ဘာကထပြုပြီးဆီးရီးယားဆွေးရနဲ့တဘုံအဖွဲ့တွေကကိုယ်စားလှယ်တွေတက်ရောက်တဲ့ငင်းချမ်းရေးဆွေးနွေးပွဲတွေကိုပြီးခဲ့တဲ့လကကာစစ်တန်နိုင်ငံမှာလုပ်ခဲ့ပါသေးတယ်
အရှာဒေတာဟာလာမည့်ဆယ်စုနှစ်အတွင်းကိစ္စယောဂတဲ့အရေးအတွက်တိုးလာတာနဲ့လေဖြတ်ဝေဒနာခံစားရသူအုံနောက်ထိခိုက်ဒဏ်ရာရဒါမှမဟုတ်ယောဂတစ်ခုခုကြောင့်စိတ်ဝေဒနာခံစားရတဲ့သူအရေးအတွက်တိုးလာတာကြောင့်စေကုသမှုကုန်ကျစရိတ်ဝတ်တော့ဝေဖို့ပိုကြီးလာမဲ့အရေးရှိဆိုင်နေရပါတယ်။အရှာဒေတာမှာစီးပွားရေးကောင်းလာတာကြောင့်စီးရဲပွဲတင်မှုတိတတာရော့သွားပေမဲ့တစ်ဖက်မှာတော့စားသောက်ပုံပြောင်းလဲလာတာကလည်းမြို့ပြဒေတာပတ်ဝန်းကျင်ကျဉ်းကျမှုပိုဆိုးလာတာတွေလို့လူမှုဝန်းကျင်နဲ့နေထိုင်မှုပုံစံတွေပြောင်းသွားတဲ့အတွက်လည်းလူတွေပေါ်မှာထိခိုက်မှုပိုတိုးလာတာပါ။ အရှိထာရှာဒေသမှာကိစ္စရောဂါကိုနောက်ကျပြီးမှကုသတာကြောင့်တနည်းကိုလူပေါင်း 1.3 သန်းသေဆုံးနေကြရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါရယ်။ဒီကမ္ဘာလုံးမှာကိစ္စရောဂါကြောင့်တစ်ဆေသေဆုံးသူအရေအတွက် 1.8 သန်းမှာ3ပုံတစ်ပုံဟာအာဖရိကနဲ့အာရှတိုက်တွေကဖြစ်တယ်လို့ WHO ကပြောပါရယ်။2015ခုနှစ်အတွင်းဒီကမ္ဘာလုံးမှာသေဆုံးသူအရေအတွက်56သန်းထဲမှာကိစ္စရောဂါတွေနဲ့အတူစီဂျိုရောဂါ၊နှလုံးသွေးကြောရောဂါနဲ့နာတာရှည်အဆုတ်ရောဂါတွေကြောင့်သေဆုံးသူအရေအတွက်ဟာ80ရာခိုင်နှုန်းတောင်မှမဟုတ်140ရှိတယ်လို့ WHO ကပြောပါရယ်။ဒါပေမဲ့ကုသဆေးကတော့တကမ္ဘာလုံးမှာပိုများခဲ့တာပါ။2015ခုနှစ်မှာကိစ္စဆေးဝါးအတွက်ကုန်ကျစရိတ်ဟာ 17.5 ရာခိုင်နှုန်းတိုးပြီးဒေါ်လာ109ဘီလီယံရှိခဲ့ပါရယ်။အဲ့ဒီကုန်ကျစရိတ်ဟာ2020ပြည့်နှစ်မှာဒေါ်လာဘီလီယံ150အထိတိုးလာမယ်လို့ခန့်မှန်းထားပါရယ်။အများအဖြစ်ကတော့ဒီပိုပြီးတော့အထူးပြုကုသတဲ့ဆေးဝါးသစ်တွေအတွက်ကုန်ကျစရိတ်တိုးလာမှာကြောင့်ဖြစ်ပါရယ်ရှင
်။
နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကြော်ကြော်သိန်းနဲ့မခင်ဖြူထွေးတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးကိုဒီကနေ့နေပြည်တော်မှာကျင်းပပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်ကိုဒီလ28ရက်နေ့မှာစတင်မှုရထားကြောင်းဆွေးနွေးခဲ့ပါတယ်။ဒီအစည်းအဝေးအဖွဲ့မှာတော့ UPDJC ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကနှုတ်ခွန်းဆက်အမှာစကားပြောကြားတဲ့အခါမှာငြိမ်းချမ်းရေးအတွက်တိကျပြတ်သားတဲ့ဆုံးဖြတ်ချက်တွေချတဲ့အစ်စ်မျိုးကိုဖြစ်စေခြင်းကြောင့်ထည့်သွင်းပြောကြားခဲ့တယ်လို့လာမယ့်27ရာစုပင်လုံညီလာခံမှာနိုင်ငံရေးဆုံးဖြတ်ချက်ချမှတ်နိုင်မှုအတွက်ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC စည်းဝေးကိုဒီကနေ့မနက်10နာရီကနေပြည်တော်ကတင်ကဟဟိုတယ်မှာစတင်ကျင်းပခဲ့တာဖြစ်ပါတယ်။ဒီစည်းဝေးမှာ UPDJC ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကနှုတ်ခွန်းဆက်အမှာစကားပြောကြားရမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ်။ဒါဒီစ
ည်းဝေးပေါ်ဒီစည်းဝေးပြီးလို့ရှိလို့ရှိရင်အခုဒီဝိသတဲ့အချိန်နဲ့ဒီဝိသတဲ့အချိန်ကြားထဲမှာကျမတို့ဟာငြိမ်းချမ်းရေးအတွက်တိုးတက်မှုဖြစ်စေမယ့်ခြေဟန်းအချို့ကိုတိတိကျကျပြတ်ပြတ်သားသားလှမ်းမှုဆုံးဖြတ်ချက်တွေဆပြီးဆိုတဲ့အဖြစ်မျိုးကိုဖြစ်စေချင်ပါတယ်။ကျမအားလုံးကိုလည်းဒီအတိုင်းနဲ့ဒီလိုစိတ်ဓာတ်နဲ့ဒီစည်းရုံးကိုဝင်ဝိုင်းပြီးတော့ပံ့ပိုးပေးကြမယ်လို့ကျမမျှော်လင့်ပါတယ်ဖြစ်စေချင်ပါတယ်
။လာမယ့်ညီလာခံမှာတယောက်သူတွေအနေနဲ့မိမိတို့ရယူဖို့တဲ့ပေးဆက်ဖို့လိုအပ်ကြောင်းလည်းဒေါအောင်ဆန်းစုကြည်ကထပ်မံတိုက်တွန်းထားပါတယ်။ဒီကနေ့ကျင်းပတဲ့ UPDJC စည်းဝေးကပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုဒီလ28ရက်နေ့မှာကျင်းပဖို့ရထားကြောင်းလည်းပိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ကနာယကဗိုလ်မှူးကြီးခေါ်ဦးကာကပြောပါတယ်။
ရလာတာပေါ့ဟိုဥတည်လာတာပေါ့ဒက်လိုင်းဖော်မျိုးလောက်တော့28ကျော်လောက်ပါတယ်28ဒါမှအဖေတော့မဟုတ်ပါဘူးတက်ကြတော့ထားတာပေါ့ကောင်းတယ်ဆိုတော့အဲ့ဒါကိုဆုံးပြတ်ကြတာ
ဒီလကုံမှာကျင်းပဖို့ရထားတဲ့ညီလာခံမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့အဖွဲ့အစည်းတွေပါဝင်မှာမဟုတ်တယ်လို့နိုင်ငံရေးဆုံးဖြတ်ချက်ချမှတ်ဖို့ကိုလည်းဆွေးနွေးခဲ့ကြောင်းဗိုလ်မှူးကြီးခွန်ဦးကာကအခုလိုဆက်ပြောပါတယ်
အော်ကျွန်တော်တို့ဥပဒေနဲ့ချက်တော့အမှုပေါင်းတိုင်းမှာတန်စီမထိုးတဲ့အဖွဲ့တွေကတော့မပါသေးဘူးလေဒီစကားတော့ဒီလေလာသူဖြစ်လဲဘူးမှမဖိတ်တော့ဘူးကအဲ့ဒါအဲ့ဒါပထမကျင်းတော့ကျွန်တော်တို့ကတယောက်ကူများလို့ခေါ်တာဘယ်သူလာလာတယောက်ကူများပဲကိုယ်စလဲမဟုတ်ဘူးအခုတော့ပါတော့ကိုယ်စလဲအပြည့်ဖြစ်မှရမယ်ကိုစားပြုမှုရှိရမယ်မန်တိတ်ရှိရမယ်ခိုးတော့တော့ open to all လောက်လိုက်တာပါလာမယ့်စီဝေးမှာလည်းကောင်းတယ်ငါကူအစီအဖွဲ့ငါကူအပြန်အဆုံးသိပြီးတော့ဆုံးဖြတ်ချက်ချတဲ့ညီလာခံဖြစ်မယ်ဒီကတော့အရင်ညီလာခံကတော့ဆုံးဖြတ်ချက်မရှိဘူးဒီတိုင်းပြောလိုက်တာအခုညီလာခံကတော့နိုင်ငံရေးဆုံးဖြတ်ချက်ထွက်အောင်လုပ်မှာပေါ့လေအဲ့ဒါနည်းနည်းကွာလာအဲ့ဒါပေါ့
ညီလာခံမှာတယောက်ခွင့်မရပဲကြံနေတဲ့အဖွဲ့အစည်းတွေကို NCA လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးညှိနှိုင်းဖို့နဲ့လက်မှတ်ရေးထိုးပြီးတဲ့နောက်မှာ6လတကြိမ်ကျင်းပမယ့်ညီလာခံမှာပါဝင်နိုင်ဖို့ဆွေးနွေးသဘောတူခဲ့ကြပါတယ်ဒီကနေ့ကျင်းပတဲ့အစည်းအဝေးဟာညနေ၄နာရီခွဲကျော်မှာပြီးဆုံးခဲ့ပါတယ်။ဒီအစည်းအဝေးကိုနိုင်ငံရေးပါတီ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့အစည်းနဲ့တက်မရော်အစိုးရလွှတ်တော်ကကိုယ်စားလှယ်40ကျော်တက်ရောက်ခဲ့ပါတယ်။2016ခုနှစ်ဩဂုတ်လ31ရက်နေ့မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုပထမအကြိမ်ကျင်းပခဲ့ပြီး2016ခုနှစ်ဇန်နဝါရီလကသမရာဦးသိန်းစိန်တာဝန်ယူချိန်မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံအမည်နဲ့စတင်ကျင်းပခဲ့ပါတဲ့
ကို ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုလည်းဇက်တိုက်တင်ပြပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုမတရားပြုကျင့်တာအပါအဝင်လုံခြုံရေးတပ်ဖွဲ့တွေကကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်အရာရှိတွေကိုအရေးယူပေးဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့ဖြစ်တဲ့ Human Rights Watch HRW ကတိုက်တွန်းလိုက်ပါတယ်။မျက်မြင်တွေ့ခဲ့တဲ့သူတွေကိုတွေ့ဆုံမေးမြန်းထားတယ်လို့ဆိုတဲ့ဒီအဖွဲ့ရဲ့လေလာတွေ့ရှိချက်တွေအရပြီးခဲ့တဲ့နှစ်ကုန်ပိုင်းကနေ January လကာလအတွင်းမှာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေမတရားပြုကျင့်ခံရတဲ့ဖြစ်ရပ်ပေါင်းက23ခုရှိတယ်လို့ဆိုပြီးတရားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလှုပ်သွားဖို့လည်းတောင်းဆိုထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မခင်ဖြူထွေးကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါဒီအောက်တိုဘာလ9ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်သူတွေကိုရှာဖွေနေနေတဲ့အနေဖြင့်ရှင်းလင်းမှုတွေအတွင်းမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေဟာရိုဟင်ဂျာမွတ်စလင်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုအုပ်စုဖွဲ့မတရားပြုကျင့်တာအပါအဝင်လိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်တဲ့ဖြစ်ရပ်တွေအများအပြားရှိခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုခဲ့ကြတာပါဒီလူခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်လို့မျက်မြင်တွေ့ခဲ့တဲ့သူတွေကိုတွေ့ဆုံမေးမြန်းခဲ့တာမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေဒီနှစ်ဇန်နဝါရီလအတွင်းရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေမတရားပြုကျင့်ခံရတဲ့ဖြစ်ရပ်ပေါင်း28ခုရှိခဲ့တဲ့အကြောင်းနယူးယောက်မြို့အခြေစိုက်နိုင်ငံတကာလူခွင့်ရအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကပြောပါတယ
် We found 28 incidents of rape, gang rape and other types of sexual assault that
အမျိုးသမီးနဲ့အသက်13နှစ်အရွယ်အထိပါပါတဲ့မိန်းကလေးငယ်တွေကိုတဦးချင်းရောအုပ်စုဖွဲ့ပါမတရားပြုကျင့်တာနဲ့တခြားလိမ်ပိုင်းဆိုင်ရာထိပါတဲ့လုပ်ရပ်ပေါင်း28ခုကျမတို့တွေ့ခဲ့ရပါတယ်။မြန်မာစစ်သားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကစနစ်တကျစီစဉ်ကျူးလွန်ခဲ့ပုံရတယ်ဆိုတာကိုလည်းကျမတို့တွေ့ခဲ့ပါတယ်။သူတို့တွေကကြေးရွာတွေထဲကိုဝင်အမျိုးသားတွေကိုတတ်အမျိုးသမီးတွေကိုတီးခြားခွဲထုတ်ပြီးတော့တဦးချင်းဒါမှမဟုတ်အုပ်စုဖွဲ့ပြီးမတရားပြုကျင့်ကြတာပါ။တချို့ဖြစ်ရတဲ့မှာတော့အမျိုးသားအမျိုးသမီးတွေအားလုံးကိုတနေရာတွေကိုခေါ်ပြီးတော့မှအမျိုးသမီးတွေကိုတတ်တတ်တနေရာခွဲထုတ်ပြီးတော့အုပ်စုဖွဲ့မတရားကျင့်တဲ့ဖြစ်ရပ်တွေကိုတွေ့ခဲ့ရတာပါရှင်
။ဒါတော့ဒီလူခွင့်ရေးအဖွဲ့ Human Rights Watch ရဲ့ပြောခွင့်ရဖရီယန်ကာမိုတာဖာတီပြောသွားတာပါ။နိုင်ငံတကာလူခွင့်ရေးအဖွဲ့တွေရဲ့အခုလိုဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရကတော့မဟုတ်မှန်တဲ့အကြောင်းအစဉ်တစိုက်ညင်းဆိုခဲ့တာပါ။ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့သက်သေအထောက်အထားတွေရှိရင်သူတို့ကိုပြောဖို့ကိုလည်းမြန်မာအစိုးရဘက်ကပြောဆိုထားပါတယ်။မြန်မာစိုးရစုံစမ်းစစ်ဆေးရေးကော်မရှင်ဘက်ကပတရားပြုကျင့်ခံရတဲ့အမျိုးသမီးနှစ်ဦးကိုပေးပြန်ထားတဲ့ရုပ်သံဖိုင်နဲ့ပတ်သက်ပြီးတော့လည်းကော်မရှင်ရဲ့မျှတမှုအပေါ်မှာ Human Rights Watch အဖွဲ့ကမေးခွန်းထုတ်ပါတယ်။လိမ်ပိုင်းဆိုင်ရာပတရားပြုကျင့်ခံရသူတွေကိုမေးမြန်းရမှာလိုက်နာသင့်တဲ့နိုင်ငံတကာစံနှုန်းတွေနဲ့အညီလိုက်နာခြင်းမရှိဘဲသူတို့လိုရာကိုရအောင်ဖိအားပေးမေးမြန်းတာတွေလုပ်ခဲ့တယ်လို့ Human Rights Watch အဖွဲ့ကဝေဖန်တာပါ။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်သွားဖို့အရေးကြီးတယ်ဆိုတာကိုလည်း Human Rights Watch အဖွဲ့ပြောခွင့်ရအမျိုးသမီး Priyanka Mutraphati ကပြောပါတယ
် Human Rights Watch at this point feels that there is no other way to appropriately address the situation
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့နိုင်ငံတကာလူခွင့်ရေးစုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်ပြီးတော့ကင်တွယ်ဖြေရှင်းမှရလိမ့်မယ်လို့ကျမတို့ယူဆပါတယ်။ဒီလိုနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ခွင့်ပြုဖို့မြန်မာအစိုးရကိုကျမတို့တောင်းဆိုပါတယ်။ဒါ့အပြင်မြန်မာစစ်တပ်အနေနဲ့သူတို့တပ်ဖွဲ့ဝင်တွေရဲ့မတရားပြုကျင့်မှုတွေအကြမ်းဖက်မှုတွေနဲ့ပတ်သက်လို့သတိပေးခံရတာတွေရှိပါတယ်။ဒါကြောင့်မြန်မာစစ်တပ်ကိုယ်တိုင်ကခုံရုံးဖွဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ပြီးအပြစ်ကျူးလွန်သူတွေကိုဖော်ထုတ်အပြစ်ပေးဖို့လိုပါတယ်။ဒါမှသာနောက်ထပ်ဒီလိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေမဖြစ်အောင်ကာကွယ်နိုင်ပါလိမ့်မယ်
။ဒီတော့တွေ့ပါပဲရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကလည်းတိတ်မကြခင်တော့ကပဲအစည်းအကစားတစ်စောင်းထုတ်ပြန်ခဲ့တာမှာမြန်မာအစိုးရရဲ့နည်းမျဉ်းရှင်းလင်းမှုတွေအတွင်းရိုဟင်ဂျာမျိုးသမီးနဲ့မိန်းကလေးငယ်100+မတရားပြုကျင့်တာဒါမှမဟုတ်လို့ရှိရင်လည်းဒီလိမ်ပိုင်းဆိုင်ရာစော်ကားခံရတာတွေရှိခဲ့တဲ့အကြောင်းကိုဖော်ပြထားပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအီဒ်ဟဲဟူစိန်ကိုရိုင်းကလည်းဒီရခိုင်ပြည်နယ်အတွင်းမွတ်စလင်တွေအခုလိုကျင်းပနှိပ်စက်ခံရတာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့သတင်းပတ်ကုန်တုန်းကဒေါက်တာဆန်းစုကြည်နဲ့ဖုန်းကနေတစ်ဆင့်တိုက်ရိုက်ပြောဆိုခဲ့ပါတယ်။ဒီဖြစ်ပျက်တွေကိုအစိုးရအနေနဲ့စုံစမ်းစစ်ဆေးသွားမယ်လို့ဒေါက်ဆန်းစုကြည်ကသူ့ကိုပြန်ပြီးပြောခဲ့တဲ့အကြောင်းကိုလည်းဒီကုလသမဂ္ဂလူခွင့်ရေးဆရာမဟာမင်းကြီးဇာဟီအယ်ဟူစိန်ကပြန်ပြောထားပါတယ်ရှင်
။ကျေးဇူးတင်ပါတယ်မခင်ဖြူထွေးရေးဆက်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းကိုလည်းဆက်ပြောပြပေးကြပါမယ်။ရခိုင်ပြည်နယ်အတွင်းမှာအစိုးရနေကြားဆောင်စခန်းတွေတိုက်ခိုက်ခံရမှုနောက်ပိုင်းဒေသရင်းနယ်မြေရှင်လျေဆောင်ရွက်ချက်တွေကြားကနေထွက်ပြေးပြီးတော့ဘင်္ဂလားဒေ့ရှ်ဘက်မှာခိုးလုံနေကြသူတွေကဌာနေပြန်နိုင်ရေးကူညီပေးကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုပန်ကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေစဉ်အတွင်းမှာလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်အပံ့တွေအပြည့်အဝရရှိဖို့တောင်းဆိုပါတယ်။ရိုက်တာသတင်းဆောင်မတဲ့ပုဂ္ဂိုလ်ကိုကားပြီးတော့
မတ်တင်ဂီထိုက်ကပြောပြပေးပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံခေါ်ဆက်ဘဇာကခိုလုံကြီးစခန်းတင်နှစ်ခုမှာယာယီနေထိုင်နေကြတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူတွေကအများဆုံးဌာနပြန်နိုင်ရေးအတွက်နိုင်ငံတကာကကူညီပေးကြဖို့တောင်းဆိုပါတယ်။မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်းတုံးဒေသတွင်အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းရခိုင်ပြည်နယ်ကနေထွက်ပြေးကြသူ6000ခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။ခိုလိုရေးစခန်းကမိုဟာမက်ယူနစ်ကတော့ဘင်္ဂလီဘာသာစကားနဲ့အခုလိုပြောပါတယ
်။ဘင်္ဂလားဒေ့ရှ်မှာဒီကတည်းကတာကိတနဆိုင်အာရဗ်ဒေ့ရှ်မှာအာရဖီရီဇာဘီလ္လာဝလီရဆိုင
်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာရေရှည်မနေလို့ပါဘူးကိုနိုင်ငံကိုပြောင်းချင်ပါတယ်ဒါပေမဲ့မြန်မာအစိုးရကကျွန်တော်တို့ကိုနိုင်ငံသားအဖြစ်အသိမှတ်မပြုပါဘူးဒါကြောင့်နိုင်ငံသားအဖြစ်ပြန်ပြီးတော့အသိမှတ်ပြုဖို့ကျွန်တော်တို့ရိုဟင်ဂျာတွေတောင်းဆိုပြီးကုလသမဂ္ဂအနေနဲ့လည်းကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုထောက်ခံပေးဖို့တောင်းဆိုပါတယ်နိုင်ငံတကာကဖိအားပေးမယ်ဆိုရင်ကျွန်တော်တို့လည်းနိုင်ငံသားဖြစ်ခွင့်ပြန်ရမှာပါတစ်ချိန်တည်းမှာပဲကျွန်တော်တို့ဘင်္ဂလားဒေ့ရှ်မှာနေထိုင်စဉ်ကာလတစ်လျှောက်လုံးကျွန်တော်တို့ကိုလူသားတွေလို့ဆက်ဆံခံရသင့်ပါတယ်ဒါမှလည်းနေရာထိုင်ခင်းကောင်းကောင်းစားနေရိတ်ခါနောက်ပြီးတင့်တော်တဲ့စေဝါကုသကွင်းနဲ့ပညာရေးတို့ကိုရနိုင်မှာပါကျွန်တော်တို့ကပညာတဲ့အတိုင်းအဝန်တစ်ခုထူထောင်ခြင်းပါတယ်ဒါကြောင့်နိုင်ငံတကာအတိုင်းအဝန်ကကူညီကြဖို့လဲပန်ချပါတယ
်အရင်ရှိနေပြီးသားသူတွေရောဒီလပိုင်းတွေမှာအစ်စ်ထပ်ပြီးရောက်ရှိလာကြသူတွေရောကော့ဆက်ဘဇာကအကူအညီပေးရေးအဖွဲ့တစ်ခုရှိမှာအစားအသောက်ရဖို့ဒန်းစီဆောင်ဆိုင်နေကြသူတွေတဲ့ကရှုခ်တာယာကတော့ဘင်္ဂလီဘာသာစကားနဲ့အခုလိုပြောပါတယ
်။ရှိကိဇက်ကရမဇေအာရာရှူဇင်းလန်ဒီဝန်ဒရဒူတမဒရဟာဘိုင
်။အာရာဖြစ်တဲ့စားတော့ရဖို့ကျမလာပြီးတော့စောက်နေတာပါ။သူတို့ကကျမတို့ကလေးတွေနဲ့အမျိုးသမီးတွေအတွက်အာရာပြေးဝတဲ့အစားတောက်တွေပေးပါတယ်။ကျမတို့ကလေးတွေအတွက်သိတ်ကောင်းပါတယ်။သူတို့ကစားစီရတယ်မဟုတ်ပါဘူး။စီးလဲကုပေးပါတယ်
။နိုင်ငံတကာအခုအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့Asian Against Hunger အဖွဲ့ရဲ့တာဝန်ခံမိုဟာမက်မာဟာဒီကတော့သူတို့အဖွဲ့ကအမျိုးသမီးတွေနဲ့ကလေးတွေအာဟာရချို့တဲ့မှုမရှိရအောင်အဓိကဆောင်ရွက်နေတယ်လို့ပြောဆိုပါတယ
် We are working in all the undocumented Myanmar
မြန်မာနိုင်ငံကနေတရားမဝင်ရောက်လာပြီးကောက်စ်ဘဇားမှာအခြေချနေထိုင်သူအားလုံးအတွက်ကျွန်တော်တို့ဆောင်ရွက်ပေးနေပါတယ်ကျွန်တော်တို့အဓိကယူရတာကတော့မိခင်တွေနဲ့ကလေးတွေအာဟာရပြည့်အောင်စောင့်ရှောက်ဖို့ပါစားလုံးမှုတိုက်ဖြစ်ဆောင်ရွက်မှုအဖွဲ့ ACF ကအာဟာရပြည့်ဝစေအဓိကလှုပ်ဆောင်အဖွဲ့ဖြစ်ပါတယ
်ဒီဒုက္ခသည်စခန်းတွေကိုရခိုင်အကြံပေးကော်မရှင်အဖွဲ့ကပြီးခဲ့တဲ့သတင်းပတ်ထဲတွားရောက်လေ့လာခဲ့ပါတယ်သူတို့တွေရဲ့နေထိုင်မှုအခြေအနေဟာစိုးစိုးဝါးဝါးဖြစ်နေပြီးအတော်များများဟာမြန်မာနိုင်ငံဘက်ကနေထိုင်ခွင့်အထောက်အထားတွေကန့်ဆောင်ထားသူတွေဖြစ်တယ်လို့အဲ့ဒီအဖွဲ့ထဲမှာပါတဲ့ဦးအေးလွင်က VOA ကိုပြောပါတယ်ဒါပေမဲ့အရေးအတွက်အတိအကျကိုတော့မသိရဘူးလို့ဆိုပါတယ်တချိန်တည်းမှာပဲမြန်မာနိုင်ငံမောင်းတော်ဒေသတွင်းကလူမှုအတိုင်းဝိုင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်မှခိုလုံနေကြသူတွေအတွက်မလေးရှားအကူအညီပေးရေးအဖွဲ့အစည်းတွေရဲ့ Food Flotilla for Myanmar မြန်မာနိုင်ငံအတွက်စားနပ်ရိက္ခာထောက်ပံ့တဲ့အစီအစဉ်နဲ့စားနပ်ရိက္ခာနဲ့ဆေးဝါးပစ္စည်းတန်းချိန်2000ကျော်တည်ဆောင်လာတဲ့တင်ပို့ဟာလဲမလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုဥတီထွက်ခွာလာနေပြီးဖေဖော်ဝါရီလ9ရက်နေ့ဒါမှမဟုတ်လဲ10ရက်နေ့လောက်မှာရန်ကုန်စိတ်ကန်းကိုဆက်ရောက်မယ်လို့ခန့်မှန်းရပါတယ်ဒီနောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကခိုလုံနေကြသူတွေအတွက်စားနပ်ရိက္ခာနဲ့ဆေးဝါးပစ္စည်းတွေထောက်ပံ့နိုင်ဖို့တက်ကနက်ကစိတ်ကပ်မှာစိုက်ကပ်ခွင့်ပေးထားတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင
်။တော်ရရှင်များရှင်နိုင်ငံမှာတရားဥပဒေစိုးမိုးရေးတိတ်အရေးကြီးတဲ့ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအလင်းတင်တိုင်းအလေးထားပြောလို့ရှိပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာတာတနှစ်နီးပါးရှိလာပြီးတဲ့နောက်တရားဥပဒေစိုးမိုးရေးဟာလွန်ခဲ့တဲ့တနှစ်နီးပါးကျော်ကထက်ပိုးပြီးအားကောင်းလာပါပြီလား။ဒါမှမဟုတ်ငခုအတိုင်းပဲရှိနေသေးပါပဲလား။ဒါမှမဟုတ်ပိုးပြီးရုတ်ရွတ်သွားပါသလား။အခုလာမယ့်အင်္ဂါညဓာတ်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12323852554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
နောက်ထပ်အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။လွှတ်တော်ဘက်ကသတင်းတပုတ်ကိုဆက်ပြီးပြောပြပေးခြင်းပါတယ်။ Right to recall လို့ခေါ်တဲ့လွှတ်တော်ကိုယ်စားလှယ်ကနေပ ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုရေးဆွဲပြီးဖြစ်ပြီးတော့အခုဖေဖော်ဝါရီလအတွင်းမှာပြည်ထောင်စုလွှတ်တော်ဥပဒေကြမ်းကော်မတီကိုတွင်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြောလိုက်ပါတယ်ပြီးခဲ့တဲ့သမရဦးသိန်းစိတ်အစိုးရလက်ထက်ပထမလွှတ်တော်တက်တန်းအတွင်းမှာဒီဥပဒေကြမ်းနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကိုမဲဆန္ဒရှင်တရားဂိုင်နှုံးနဲ့တိုင်တန်းမှုတွေနဲ့တာဝန်ကနေရုပ်သိမ်းတဲ့အထီးဖြစ်နိုင်တယ်ဆိုတဲ့အချက်ပေါ်ကိုအခြေတင်ဆွေးနွေးခဲ့ကြတာပါပြည်ထောင်စုလွှတ်တော်မှာဥပဒေကြမ်းကိုဆိုင်းငံ့ထားဖို့လဲဆုံးဖြတ်ခဲ့တာပါဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတောက်မတ်မြင့်မြင့်ခိုင်ကသတင်းပေးပို့ထားတာနားဆင်ပါရှင
် Right to Recall လို့ခေါ်တဲ့လွတ်တော်ကိုယ်စားလှယ်ကနေပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုရေးဆွဲပြီးဖြစ်တာမို့အခုလအတွင်းပြည်ထောင်စုလွတ်တော်ဥပဒေကြမ်းကော်မတီကိုတင်သွင်းသွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးလာတင်ကပြောဆိုလိုက်ပါတယ
်ကျွန်တော်တို့ကတော့လောလောဆယ်အဲ့ဒီဥပဒေကြမ်းကော်မတီကိုကျွန်တော်ကပေးလိုက်မှာပဲအဲ့ဒီ draft ကိုဟိုမှာသူဥပဒေကြမ်းကော်မတီကဆွေးနွေးပြီးမှသူတို့တင်ပြရုံပဲရှိတယ်အဲဘာပြင်လဲသူတို့ပြင်ဖို့လွတ်တော်ကပြင်ဖို့ပြင်တော့လွတ်တော်မှာဆွေးနွေးကြဖို့ဆွေးနွေးကြတော့ဆိုတော့ဘယ်နဲ့တင်မလဲဆိုတော့ကအဲအဲ့ဒါကတော့ကျွန်တော်တို့ဒီလာထဲမှာတင်ပါပဲ
ပြောင်စုလွတ်တော်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တူဖြစ်တဲ့ဦးအောင်မြင့်ကလည်း right to recall ဥပဒေကြမ်းကိုရေးဆွဲပြီးဖြစ်ကြောင်းဒီကနေ့ဒုတိယကြိမ်ပြည်သူ့လွတ်တော်စတုထပုံမှန်အစည်းအဝေးမှာပြောပွဲမဲဆန္ဒနဲ့ပြည်သူ့လွတ်တော်အမတ်ဦးတောင်အေးရဲ့လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေပြဋ္ဌာန်းပေးဖို့အစီအစဉ်ရှိမရှိမေးခွန်းကိုပြန်လည်ဖြေကြားခဲ့တာလည်းရှိပါတယ
်ကျွန်တော်တို့ပြောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပထမကြိမ်လွတ်တော်တို့ကဆွေးနွေးထားတဲ့လွတ်တော်ကိုယ်စားလှယ်အသေးသေးရဲ့ဆွေးနွေးချက်တွေကိုလည်းလေ့လာပြီးတော့ဖွဲ့စည်းပုံခြေကဥပဒေပါပြဋ္ဌာန်းချက်မူပေါင်းနဲ့အညီဖြစ်နိုင်သည့်ပြည်ပဆိုးဆုံးဖြစ်အောင်ဥပဒေကြမ်းရေးဆွဲပြီးဖြစ်ပါတယ
်ဒီဥပဒေကြမ်းအတည်ပြုရေးနဲ့ပတ်သက်လို့ပြီးခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်ပထမကြိမ်လွတ်တော်သက်တမ်းအတွင်းပြည်တော်စုလွတ်တော်ကဆိုင်းငံ့မှုဆုံးဖြတ်ထားခဲ့တာဖြစ်ပြီးလွတ်တော်အမတ်တွေကိုမဲဆန္ဒရှင်တရားဂိုင်းတို့ရဲ့တိုင်တန်းချက်နဲ့ခေါ်ယူစစ်ဆေးပြီးတာဝန်ကနေရုပ်သိမ်းနိုင်တယ်ဆိုတဲ့အချက်ပေါ်အခြေတင်ညှင်းခုံခဲ့ကြတာပါ Right to Recall လို့ခေါ်တဲ့လွတ်တော်ကိုယ်စားလှယ်တွေကိုတာဝန်ကနေပြန်လည်ရုပ်သိမ်းခြင်းနဲ့ပတ်သက်လို့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်396ခါခွဲမှာတာဝန်ကပြန်လည်ရုပ်သိမ်းလိုတဲ့လွတ်တော်အမတ်နဲ့ပတ်သက်တဲ့တိုင်တန်းချက်ကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ထံတင်ပြရမယ်ဆိုတဲ့အချက်လည်းပါဝင်နေတာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့တော့တတ်နိုင်တဲ့လောက်ဒီဥပဒေကြမ်းကိုပြင်ဆင်ဖြည့်ဆွက်ရေးဆွဲထားပြီးမဲဆန္ဒရှင်တရားဂိုင်တို့တိုင်တန်းချက်နဲ့ပတ်သက်လို့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကပဲတဆင့်ပြောင်းလဲနိုင်မယ်လို့ကော်မရှင်အဖွဲ့ဝင်ဦးလာတင်ကပြောပါတယ
်အရင်တော့လိုတော့ပြဿနာဖြစ်မှာမဟုတ်ဘူးအဲ့လိုတော့ကျွန်တော်အဲ့လိုတုံ့တက်တယ်ပေါ့နော်သို့သော်ဒီတရားခံတုံကြီးဆိုတဲ့ကိစ္စကလည်းရှိသေးတာဟုတ်အဲ့ဒါတော့ constitution ပြင်ပါပဲဖြစ်ပါဥပဒေကြမ်းတော့နည်းနည်းလိုလဲလိုလို့မရအောင်တော့ကျွန်တော်ရေးစားတာပေါ့ဒီကအချက်ကလေးတက်ကလေးတွေလောက်ထားတာပေါ့နော
်ကို့မဲဆန္ဒနေကလွတ်တော်အမတ်ကိုတာဝန်ကနေရုပ်သိမ်းနိုင်ခွင့်ဆိုတာနိုင်ငံသားတဦးချင်းစီရဲ့အခွင့်အရေးဖြစ်ပေမဲ့ right to recall ဥပဒေကြမ်းမှာတော့တတ်သိမပါတဲ့တာမန်ဆွဆွဲချက်တွေငွေကြေးဒါမှမဟုတ်တူဦးတယောက်ရဲ့ဖိအားကြောင့်တိုင်တန်းမှုတွေကိုအထောက်မမြောက်အောင်လုပ်နိုင်တဲ့အချက်တွေပါဝင်ဖို့လဲလိုတယ်လို့ထောက်ပြသူတွေလည်းရှိပါတယ်။လွတ်တော်အမတ်ဟောင်းတူဦးဖြစ်တဲ့ဦးခိုင်မောင်ကြီးကတော့လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းမှာပါဝင်သင့်တဲ့အချက်တွေနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ
်။ဒီဥပဒေမှာနိုင်ငံသားတွေရဲ့အခွင့်အရေးမှန်တယ်လို့တိုင်တန်းမှုတွေမှာစက်တီအသေးချာမပါတဲ့နောက်ပြီးတော့သာမန်ဆွဆဲချက်မျိုးအနေနဲ့တင်ပြတာမျိုးတွေကိုလက်ခံလို့မရတဲ့အချက်တွေပါပါမယ်ပြီးတော့အဖွဲ့စည်းတရားရကအနိုင်ရထားတဲ့ပါတီရဲ့လွတ်တော်ကိုယ်စားလှယ်တခုခုမကျင့်တတ်လို့တမင်ထုတ်တဲ့အနေထားမျိုးမဖြစ်အောင်ကာကွယ်နိုင်ဖို့ဒီတရားခိုင်မှုလက်မှတ်ထိုးတိုင်ကြားတဲ့သူတွေဒီမိမိသဘောဆန္ဒနဲ့အညီမဖြစ်ဘဲနဲ့တစုံတဦးရဲ့ဖိအားပေးမှုတိုက်တွန်းမှုကြောင့်သို့မဟုတ်ငွေသေးလက်လာပါတစုံတရားကြောင့်သို့မဟုတ်အာဏာနဲ့ချင်းချောက်လို့တော်လကောင်းအဲ့လိုအဲ့တုံးမှုတွေပါခဲ့မယ်ဆိုရင်ဒါဟာတိရခိုင်နှုန်းတိုင်တန်းမှုတွေအထမမြောက်ဘူးဆိုတဲ့အချက်လေးပါဝင်ဖို့တို့အပ်ပါတယ
်ပြီးခဲ့တဲ့လွတ်တော်သက်တမ်းတွင် right to recall ခေါ်လွတ်တော်အမတ်တွေကိုတာဝန်ကနေပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအတိမပြုတ်ခဲ့ပဲဆိုင်းငံ့ခဲ့တာနဲ့ပတ်သက်လို့ဝေဖန်မှုတွေပေါ်ထွက်ခဲ့တာလည်းရှိပါတယ်ရှင
်မမမြင့်ခိုင်ပါရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဖေဖော်ဝါရီလ6ရက်ည10နာရီအထိဇက်တိုက်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းညဝက်အစီအစဉ်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန်းနာတွေဖြစ်တဲ့စီးပွားရေးခန်းနာဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်သူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်ကဘသူပဲတက်လာလက်ပိတ်လက်ယူမှုမရှိအောင်တနိုင်မှနေအောင်တိဆောက်ထားလို့ရမယ့်စနစ်တစ်ခုရှိဖို့အတွက်ကျွန်တော်ယုံကြည်ပါတယ်
။ကိုဇော်ထက်အောင်ရဲ့အမြင်ယုံကြည်ရာကိုသူယုံကြည်ရာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။2014ခုနှစ်ကနေစလို့ကမ္ဘောဒီးယားနိုင်ငံတဝန်အဆအဦးအသစ်တွေတိစောက်မှုများပြားနေတာကြောင့်အိမ်ချမ်းမြေရောင်းဝယ်ရေးဈေးကွက်ဟာတိုးတက်ဖွံ့ဖြိုးလာနေခဲ့တာပါ။အဆအဦးအသစ်တွေတိစောက်တဲ့လုပ်ငန်းအတွက်ရင်းနှီးမြှုပ်နှံမှုတွေဝင်လာနေစေဖြစ်ပေမဲ့လည်းကွန်ဒိုတိုက်ခန်းတွေလိုအပ်တာထက်များလွန်းနေပြီးအိမ်ငန်းဈေးကွက်ပျက်စီးသွားမှာကိုလည်းကြွန့်ကျင်သူတွေကစိုးရိမ်နေကြပါတယ်ဒီအကြောင်း AP သတင်းပေါ်အခြေခံပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်
2015နဲ့2016ခုနှစ်တွေဟာနိုင်ငံခြားကယင်းနှိမ့်မြုံနှံမှုတွေအလုံးအင်းနဲ့ရောက်လာပြီးကမ္ဘောဒီးယားအိမ်ချမ်းမြေဈေးကွက်အကြီးအကျယ်ဖွံ့ဖြိုးတိုးတက်ခဲ့တဲ့နှစ်တွေဖြစ်ပါတယ်။ကမ္ဘောဒီးယားမြေယာမြို့ပြစီမံကိန်းနဲ့ဆောက်လျေဝန်ကြီးဌာနရဲ့စီးရင်စရာတွေအရအိမ်ချမ်းမြေလုပ်ငန်းမှာနိုင်ငံခြားကတိုက်ရိုက်လာရောက်ယင်းနှိမ့်မြုံနှံမှု2014ခုနှစ်မှာအမေရိကန်ဒေါ်လာ 1.5 ဘီလီယံရှိခဲ့ရာက2015ခုနှစ်မှာတော့ 3.33 ဘီလီယံအထိရှိခဲ့တယ်လို့ဆိုပါတယ်။အဲ့ဒီတိုးတက်မှုနှုန်းဟာ2016ခုနှစ်မှာလည်းအရှင်ကောင်းနေစေဖြစ်ပြီးပထမ9လအတွင်းမှာတွင်ယင်းနှိမ့်မြှုပ်နှံမှုပမာဏဒေါ်လာ 1.9 ဘီလီယံရှိခဲ့တဲ့အတွက်ဒါဟာအရင်2015ခုနှစ်အလားတူအချိန်ကတည်းကဆိုင်919ရာခိုင်နှုန်းအထိတိုးမြင့်သွားခဲ့တာဖြစ်ပါတယ်2016ခုနှစ်ရဲ့နောက်ဆုံး9လအတွင်းမှာတွင်မြို့တော်ဖနွမ်းပင်ပတ်ဝန်းကျင်မှာအဆောက်အဦပေါင်း 2,000 ကိုတိစောက်ခွင့်ပြုခဲ့တာမှာအဲ့ဒီပမာဏဟာစုစုပေါင်းစတူရမြေနေရာမီတာစေတန်းခွဲနဲ့ညီမြပါတယ်အဆောက်အဦတွေအခုလောက်အချိန်မြန်မြန်နဲ့တိစောက်နေကြတာကြောင့်အိမ်ချမ်းမြေဘူပေါင်းပေါက်ကွဲဖို့အတွက်ဥတည်နေပြီလားဆိုပြီးကြွန့်ကျင်သူတွေအကြဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်အန်ဒရီဒီဂျွန်ဟာကမ္ဘောဒီးယားနိုင်ငံအတွင်းကဆက်လုပ်ရေးလုပ်ငန်းတွေအတွက်ပစ္စည်းကိရိယာတွေထောက်ပံ့နေတဲ့ Bosch ကမ္ဘောဒီးယားကုမ္ပဏီကညွှန်ကြားရေးမှူးဖြစ်ပြီးမကြာခင်ကာလတုန်းကပဲကမ္ဘောဒီးယားနိုင်ငံကအိမ်ချမ်းမြေလုပ်ငန်းတွေအတွက်စစ်တမ်းအတော်များများကိုပြုစုခဲ့သူလည်းဖြစ်ပါတယ
် I have presentations from 2015that says that in 2 years or 3 years time
လာမယ့်နှစ်သုံးနှစ်အတွင်းတိုက်ခန်းပေါင်း 12,000 ဒေါ်လာလိမ့်မယ်ဆိုပြီးတော့2015တုန်းကတင်ပြချက်တွေကျွန်တော်တို့စီမှာရှိပါတယ်တစ်နှစ်လောက်ကြာလာတဲ့အခါမှာတော့အဲ့ဒီအရေအတွက်ဟာ 3,600 ဖြစ်သွားပြီအခုချိန်ထိလည်းဆက်တိုးနေတော့မှာပဲဒါကြောင့်2015တုန်းကခန့်မှန်းထားတဲ့3ဆလောက်တိုးသွားတာကိုတွေ့ရပါတယ်ဒီမှာဈေးကွက်ကအလျင်မြန်ကိုဖွံ့ဖြိုးတိုးတက်နေတာကိုတွေ့ရပါတယ်တချိန်နဲ့မှာပဲဈေးကွက်ရဲ့အခြေခံလုံနီးလုံဟန်တွေအချက်လက်တွေကိုလေ့လာကြည့်လိုက်တော့ကျွန်တော်အနေနဲ့နည်းနည်းတော့လန့်မိတယ်
။ကမ္ဘောဒီးယားနိုင်ငံအတွင်းမှာဆက်ယုံဟိုတယ်အစ်စ်မြင့်ရုံးခန်းတွေနဲ့ဇင်ခံတိုက်ခန်းတွေအပါအဝင်အဆောက်အဦပေါင်းစုံကိုတိစောက်နေကြတာဖြစ်ပါတယ်။အမေရိကန်ဒေါ်လာတန်း580အကုန်ကျခံတိစောက်နေတဲ့55ဓာတ်မြင့် The Bridge ဆိုတဲ့အဆောက်အဦကြီးဟာအခန်းပေါင်း1500ပါဝင်ပြီးတိစောက်ပြီးသွားခဲ့ရင်တော့ကမ္ဘောဒီးယားနိုင်ငံမှာအကြီးဆုံးအစ်စ်မြင့်ဇင်ခံကွန်ဒိုကြီးဖြစ်လာမှာပါ။ကမ္ဘောဒီးယားအစိုးရဘက်ကလည်းဖနွမ်းပင်မြို့ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာဝန်ကြီးဌာနအဆောက်အဦလိုတခြားအဆောက်အဦတွေတိစောက်ပြီးအင်ချမ်းမြေလုံငန်းမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်နေပါတယ်။အစိုးရကဥဆောင်လုပ်ကိုင်နေတဲ့စီမံကိန်းတွေကိုကမ္ဘောဒီးယားဒေသခံတွေအပြင်တရုတ်ကိုရီးယားဟောင်ကောင်ထိုင်ဝမ်စတဲ့နိုင်ငံစုံကပါရင်းနှီးမြှုပ်နှံနေကြတာဖြစ်ပါတယ်။ Forbes ကြီးပွားရေးမဂ္ဂဇင်းကြီးကကမ္ဘောဒီးယားနိုင်ငံကဩဇာအရှိဆုံးအမေရိကန်လူမျိုးလို့အမည်ပေးခံထားရတဲ့ Breton Sierrioni ဟာကမ္ဘောဒီးယားမှာ1993ခုနှစ်ခရဲကစတင်နေထိုင်ခဲ့သူဖြစ်ပြီးနိုင်ငံတကာစီးပွားရေးလုပ်ငန်းရှင်များအသင်းကမ္ဘောဒီးယားရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ
် So far people continue to put
their money in the ground. And if you see that what's going on here, I mean, there's tremendous investment.
Gu chain ji do lu re ga ain chan mi long ngan ma yin ni myoun nan ni ja do ma be. Di ma de ge ba re phit ni de le so ra khmya twei lai ya yin an aw da me. So lo jin na ga yin ni myoun nan mu re de ge go lou ni ja da. Pi ge de tadin ba de ma be American dollar tan 100 dan Coca-Cola sa yong de ku phwan lai ja de. Sa yong de sat sat ji phwan na go pyo da no.Shangri-La ကလည်းဒီမှာဟိုတယ်အတွက်ဖွင့်မှုရှိတယ်။ဒါကြောင့်ခိုင်မာတဲ့ယင်းနှမြုံနံသူတွေဒီကိုရောက်လာနေကြတာကိုခင်ဗျားတို့မြင်တွေ့နေကြရတာလို့ကျွန်တော်ထင်တယ်လေ။ Shangri-La လို့ဟိုတယ်ကြီးတွေရောက်လာတယ်ဆိုတာကလည်းဒီမှာဖြစ်နေတဲ့ယင်းနှမြုံနံမှုပတ်ဝန်းကျင်အနေထားတွေရဲ့ဆွဲဆောင်မှုကြောင့်ရောက်လာကြတာလေ။ဒါကြောင့်လည်းသူတို့ငွေတွေကိုအင်ချမ်းမြေလုပ်ငန်းမှာယင်းနှကြတာပေါ့။
2008ခုနှစ်တည်းမှာကမ္ဘာစီးပွားကြကတ်ကြီးဆောက်တဲ့အချိန်တုန်းကကမ္ဘောဒီးယားအင်ချမ်းမြေလုပ်ငန်းတွေလည်းနှေးကွေးရပ်တန့်သွားခဲ့တယ်လို့ Scarioni ကပြောပါတယ်။
Compared to 2008, you know, there was a lot of, there was a, it was a real go-go environment, and there was,
နောက်ဆုံးကုန်းကတော့ဒီမှာရှိတဲ့အနေထားကအရန်တက်ကြွပြီးအသက်ဆန်းလို့ဖြစ်နေတဲ့အပြင်အင်ချမ်းမြေတွေရောင်းဝယ်တာအိမ်တွေဝယ်ပြီးပြန်ပြင်ရောင်းတာတွေအကြီးအကျယ်ဖြစ်ခဲ့တယ်။ကမ္ဘာငွေကြေးကြေးရိုက်ခတ်မှုကြီးဖြစ်သွားပြီးတဲ့နောက်မှာတော့ဘသူကပို့ပြီးဩဇာရှိတယ်မရှိဘူးဆိုတာပေါ်လွင်သွားတယ်လေ။အဲ့ဒီအချိန်ကလေးကဆောက်လက်ဆအဆောက်အဦတွေအခုအချိန်တပိုင်းတစားနဲ့ကြံနေခဲ့တာသာကြည့်ပြီးတော့
ဖနွန်ပင်မြို့က The Royal Okide လို့အေယာမကွန်ဒိုအဆောက်အဦးကြီးတွေရှိနေတာဟာကမ္ဘောဒီးယားနိုင်ငံအပေါ်ယင်းနှမြုံနံသူတွေဘက်ကရေရှည်ယုံကြည်မှုရှိစေတဲ့စီမံကိန်းမျိုးဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ဟက်တာပေါင်း36ပေါ်မှာတည်ဆောက်ထားတဲ့ Okide Kondo အဆောက်အဦးကြီးမှာကွန်ဒိုအခန်းပေါင်း1418ခန်းအပြင်ဈေးဆိုင်ပေါင်း224ခန်းနဲ့ဗီလာပေါင်း360ပါဝင်ပါတယ်အဲ့ဒီအစားအူကြီးအတွင်းမှာရင်စနိုးဆိုင်တွေ၊စားတောက်ဆိုင်တွေ၊စူပါမားကတ်တွေနဲ့ကျမရေးလက်ကျင်ကန်းတွေအပြင်ရုပ်ရှင်ရုံလိုဖျော်ဖြေရေးနေရာတွေလည်းပါဝင်ပါတယ်။ဒါကြောင့်လဲ Orchide လို့အစ်မြင့်စိန်ခန်းကွန်ဒိုတွေအများပြားတည်ဆောက်နေကြတာကအထူးသဖြင့်စိုးရိမ်စရာကိစ္စရဖြစ်တယ်လို့ကြွမ်းကျင်သူတွေကထောက်ပြကြပါတယ်။ဒေသကအများစုကတော့ခြံဝင်းထဲမှာတည်တည်တန့်တန့်တည်ဆောက်ထားပြီးရေရှည်နေထိုင်ရေးအတွက်အကျိုးရှိနိုင်တဲ့လုံချင်းအိမ်မျိုးကိုသဘောကျကြတယ်လို့Century 21မဲကောင်အင်ချမ်းမြေအကျိုးဆောင်လုပ်ငန်းရှင်များအသင်းကအကြီးအကဲ Shred Sokning မှာပြောပါတယ
်တကယ်ဆက်စားအပြည့်ပြည့်ချက်ခံជីပစက်ကျစတိုင်းတွင်နေထိုင်နေဗီယက်နမ်နေစင်ကာပူ
ပြောတော့ကတော့သူ့အနေနဲ့ထိုင်းဗီယက်နမ်စင်ကာပူမလေးရှားနဲ့တခြားအာရှတိုက်အတွင်းကကွန်ဒိုဈေးကွက်တွေကိုလေ့လာဘူးကြောင်းအစပိုင်းမှာဒေသခံတွေအနေနဲ့ခင်မီဇိန်ခန်ကွန်ဒိုတွေမှာနေထိုင်ရတဲ့လူမှုဘဝမျိုးကိုမနစ်သက်ကြကြောင်းကမ္ဘောဒီးယားမှာလည်းအလားတူအခြေအနေမျိုးဖြစ်နိုင်ကြောင်းခမာလိုပြောသွားတာဖြစ်ပါတယ်နိုင်ငံကမှာကြုံတွေ့ရင်ဆိုင်နေရတဲ့စီးပွားရေးအခြေအနေတွေကြောင့်ကွန်ဒိုဈေးကွက်အတွက်ဝင်လာနေတဲ့ယင်းနှမြုံနံမှုတွေခန်းချောက်သွားနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေရှိနေပေမဲ့လည်းရေရှည်ယင်းနှမြုံနံမှုအတွက်အလားအလာကောင်းတယ်လို့ Bosch ကုမ္ပဏီက Andre Dijon လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ
် Big developers I think they look also at the long term and long term prospect of Cambodia and neighboring countries
ဆောက်လုပ်ရေးကုမ္ပဏီအကြီးကြီးတွေကတော့ဗျာရေရှည်အတွက်လည်းကြီးကြတယ်လို့ကျွန်တော်ထင်တယ်ပြီးတော့ဒီကမ္ဘောဒီးယားနဲ့အိန္ဒိယနိုင်ငံတွေမှာအလားအလာကောင်းတွေရှိပါတယ်လေကမ္ဘောဒီးယားဗီယက်နမ်ထိုင်းစတဲ့နိုင်ငံတွေအပြင်ပေါ့အာဆီယံအရှေ့တောင်အာရှနိုင်ငံအသင်းဝင်နိုင်ငံတွေဟာဒေတာရင်းမှာဖွံ့ဖြိုးတိုးတက်နေတဲ့ကြားတွေဖြစ်ပါတယ
်ကမ္ဘောဒီးယားနိုင်ငံကအင်ချမ်းမြေယင်းနှမြုံနံမှုကရရှိတဲ့အမြတ်ဆုံးဟာစင်ကာပူနိုင်ငံမှာရရှိတဲ့200ခန့်နှုန်းနဲ့နိုင်ရှင်လိုက်ရင်ဖြန်းဖြန်းအားဖြင့်900ခန့်နှုန်းပုံမှန်အမြတ်ရနိုင်တယ်လို့ဆိုပါတယ်စီးပွားရေးရှုထောင့်ကကြည့်ရင်ဒါဟာဝမ်းပစရာဖြစ်ပေမဲ့လည်းယင်းနှမြုံနံမှုမလုတ်ခင်အသေးချာအသေးစိတ်လေ့လာပြီးမှလှုပ်ဆောင်သင့်တယ်လို့ကြွမ်းကျင်သူတွေကသတိပေးပြောဆိုကြပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါအကြမ်းဖက်သမားတွေအမေရိကန်နဲ့ဝင်လာမှာကိုကာကွယ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်တားဆီးပိတ်ပင်မှုအပေါ်မှာအမေရိကန်နည်းပညာလုပ်ငန်းကြီးတွေကပြင်းပြင်းထန်ထန်ကန့်ကွက်နေကြပါတယ်ဒီပိတ်ပင်မှုကသူတို့ရဲ့ဝန်ထမ်းတွေလုပ်ငန်းတွေကိုဓာတ်ရိုက်ထိခိုက်တယ်လို့အမေရိကန် IT ကုမ္ပဏီကြီးတွေကပြောပါတယ်ဒီတော့အမေရိကန်နည်းပညာလုပ်ငန်းကြီးမှာနိုင်ငံခြားသားပညာရှင်တွေကျွမ်းကျင်သူတွေကိုဘလောက်အားထားနေရလို့ပါလဲမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားတာနားဆင်ပါရှင
်အမေရိကန်ထဲကိုအကြမ်းဖက်သမားတွေဝင်မလာအောင်လို့ဆိုပြီးတော့မှသမ္မတဒေါ်နယ်ထရမ့်ထုတ်ပြန်လိုက်တဲ့ပြည်ဝင်ခွင့်အကန့်အသတ်ချက်တွေကAmerican နည်းပညာကုမ္ပဏီကြီးတွေအပေါ်မှာအတော်ရိုက်ခတ်ခဲ့တာပဲကိုသားညုံကြီ
းဟုတ်ပါဗျာဒီ Google ကုမ္ပဏီကဆိုလို့ရှိရင်သူတို့ရဲ့ဝန်ထမ်း200လောက်ပေါ်မှာဓာတ်ရိုက်ထိခဲ့တယ်လို့ဆိုပြီးတော့ရုံးချုပ်မှာဒီ Google ဝန်ထမ်းတွေစနားတွေပြခဲ့ကြသေးတယ်မဟုတ်လားဗျာ
တမရထရမ်ကဒီတမရလုတ်ပိုင်ခွင့်နဲ့မွတ်စလင်အများစုနေတဲ့နိုင်ငံခုနှစ်နိုင်ငံကနိုင်ငံသားတွေအမေရိကန်တွေကိုရပ်ပေါင်း60မဝင်ရလို့ပိတ်လိုက်တော့တရားဝင်ပြည်ဝင်ခွင့်ဗီဇာရှိထားတဲ့သူတွေပထမတော့ဆိုရင်အဲ့ဒီထဲမှာအမေရိကန်မှာအမြဲတမ်းနေထိုင်ခွင့် green card ရထားတဲ့သူတွေတောင်မှပါပါတယ်အခုတော့အဲ့လိုမျိုး green card ရှိတဲ့သူတွေဆိုလို့ရှိရင်လေဆိပ်အဝင်မှာဒီဒုတိယအဆင့်စစ်ဆေးခံရမယ်အဲ့လိုမျိုးဆိုတော့အမေရိကန်တွေကိုပြန်ဝင်ဖို့အခက်အခဲရှိသွားတဲ့သူတွေထဲမှာအမေရိကန် IT လုပ်ငန်းကြီးတွေမှာလုပ်နေကြတဲ့ကျွမ်းကျင်သူတွေလည်းအများကြီးပါတယ်လေ
အီရန်၊ इराक၊ लीबिया ၊ सोमालिया ၊ सूडान ၊ सीरिया နဲ့ယီမန်နိုင်ငံကနိုင်ငံသားတွေကိုခုလိုမျိုးပြည်ဝင်ခွင့်ပိတ်လိုက်တာမို့လို့အထူးအနာဆုံးကတော့ဤပညာလုပ်ငန်းကြီးပဲလို့ဤပညာသတင်းတိုင်းလူလိုမှာသုံးသပ်ပြနေကြတာပဲဗျ
။ဤပညာလုပ်ငန်းတွေရဲ့ဗဟိုချမ်းမဖြစ်တဲ့ Silicon Valley မှာဆိုလို့ရှိရင်နိုင်ငံသားက software engineer တွေ၊ software developer တွေနဲ့အဓိကလည်ပတ်နေတာရှင
်။ Apple company ရဲ့ CEO Tim Cook ကဆိုလို့ရှိရင်နိုင်ငံသားကလာပြီးတော့အခြေချအလုပ်လုပ်တဲ့ပညာရှင်တွေမရှိရင်သူတို့ company ရပ်တည်နိုင်မှာမဟုတ်ဘူးလို့ကိုပြောထားတာပဲဗျ။
တမရထရမ်ရဲ့ပြည်ဝင်ခွင့်တားမြစ်ကန့်သက်တဲ့အမိန့်ကိုလူသိရှင်ကြားထုတ်ပြီးတော့ဆန့်ကျင်ခဲ့တာတွေ့ရတဲ့လောက်ကတော့ IT ကုမ္ပဏီကြီးတွေပဲ Apple လိုမျိုးကမ္ဘာကျော်လုပ်ငန်းကြီးကစလို့တိတ်မကြခင်ကမှစတဲ့လုပ်ငန်းလေးတွေအထိကိုပါပါတယ်။ဆော့ဆော့ကတင်ကွတ်ကတမရရဲ့အမိန့်ဟာကုမ္ပဏီရဲ့မူဝါဒနဲ့မကိုက်ဘူးလို့ဝန်ထမ်းတွေကိုအသိပေးခဲ့တယ်လို့ပဲ Google, Microsoft, Twitter, Facebook, Viber အဲ့ဒီကုမ္ပဏီတွေအားလုံးကလည်းဝေဖန်ကြပါတယ်။
အမေရိကန်ကိုလာကြမဲ့ဒုက္ခသည်တွေရောနောက်တရားဝင်ဗီဇာရထားသူတွေပါအကျုံးဝင်နေတဲ့ဒီပြည်ဝင်ခွင့်ပိတ်ပင်မှုက Google ဝန်ထမ်း200လောက်ပေါ်မှာဒဲ့တက်ရောက်မှုရှိနေတယ်တဲ့။နောက် Microsoft Company ဆိုလို့ရှိရင်လည်းသူတို့ဝန်ထမ်း86ယောက်ပေါ်မှာတက်ရောက်နေတယ်ဆိုပြီးတော့ထုတ်ပြန်ပါတယ
်။ American IT နည်းပညာကုမ္ပဏီအကြီးအကဲတွေကတမရထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအမိန့်ကိုကန့်ကွက်တယ်လက်မခံဘူးလို့လူသိရှင်ကြားပြောခဲ့ကြတဲ့အထက်မှာ Salesforce ဆိုတဲ့နည်းပညာကုမ္ပဏီအကြီးအကဲFollow F Share ရဲ့ tweet ကတော့ထပ်ဆင့်ဖြန့်ကျတဲ့ retweet ပေါင်း 4,000 နီးပါးရှိတယ်ရှင်။သူကဗာရေးလိုက်တာလဲဆိုတော့ကိုရိုင်းနိုင်ငံပြောင်းအခြေချလာတဲ့ first generation immigrant တွေ၊နောက်နိုင်ငံပြောင်းအခြေချလာသူတွေကနေပြီးတော့မွေးလာတဲ့သားသမီး second generation immigrant တွေတည်ထောင်ထားတဲ့ American နည်းပညာကုမ္ပဏီများဆိုပြီးတော့မှနာမည်စင်းတွေကိုရေးပြခဲ့တာ။အဲ့ဒီကုမ္ပဏီတွေကတော့ Apple, Google, Facebook, Amazon, Oracle, IBM, Uber, Yahoo, EMC,eBay, AT&T, Tesla နဲ့ Reddit ဆိုတော့လူသိများတဲ့ကမ္ဘာကျော်နည်းပညာကုမ္ပဏီကြီးတွေကြီးပဲ
ဟုတ်တယ်လေဒီ Apple ကိုတည်ထောင်သူတယောက်ဖြစ်တဲ့ Steve Jobs ဆိုလို့ရှိရင်သူ့ဖေက Syria ကနေပြီးတော့ American မှာပြောင်းလာအခြေချတဲ့လူနောက် Facebook တည်ထောင်တဲ့ Mark Zuckerberg ဆိုလို့ရှိရင်လည်းသူ့အဖိုးအဖွားတွေက Germany, Austria နဲ့ Poland ကနေရောက်လာကြတဲ့သူတွေ Google ကိုပူးတွဲတည်ထောင်တဲ့ Sergey Brin ဆိုလို့ရှိရင်လည်းအသက်6နှစ်အရွယ်မှာဒုက္ခသည်ဖြစ်နေ Russia ကနေပြီးတော့ American ကိုရောက်လာခဲ့တာမဆိတ်မြမဟုတ်ပါအဲ့ကြောင့်ဒီတမရထရမ့်အမိန့်ထုတ်ပြီးတော့နောက်တည့်ရက်စနေနေ့မှာဆန်ဖရန်စစ္စကိုလေဆိပ်ကတခြားဆန္ဒပြသူတွေနဲ့သူသွားပေါင်းပြီးတော့ဆန္ဒပြခဲ့သေးတယ်မဟုတ်လားဗျာ
အမေရိကန်နည်းပညာကုမ္ပဏီတွေကနိုင်ငံသားသားပညာရှင်တွေကိုဘာကြောင့်အားကိုးနေရတယ်လဲဆိုတာကိုနည်းပညာပိုင်းဆိုင်ရာပညာရှင်တယောက်ဖြစ်တဲ့ Vivek Wadhawan ဆိုတဲ့အမေရိကန်က Washington Post မှာသူ့ရဲ့သဘောထားအမြင်ကိုရေးထားတာကလည်းအတော်လေးစိတ်ဝင်စားဖို့ကောင်းပါတယ်Silicon Valley ရနည်းပညာကိုနိုင်ငံတကာကိုတင်ပို့နေတဲ့တစ်ချိန်တည်းမှာပဲကမ္ဘာအတော်ဆုံးကျွမ်းကျင်သူတွေကိုတင်သွင်းနေတယ်လို့ရေးထားပါတယ
်2012ခုနှစ်တုန်းကသူကိုယ်တိုင်ပါဝင်ရေးသားခဲ့တဲ့ American ကဒီစုံဦးတစ်ထွန်းသူအသစ်များဆိုတဲ့စာတမ်းမှာ American Engineer နဲ့နည်းပညာကုမ္ပဏီသစ် 24.3% နဲ့ Silicon Valley မှာဒီအခြေစိုက်တဲ့ကုမ္ပဏီသစ် 43.9% ကိုတီထောင်တဲ့သူတွေဟာ American ကိုပြောင်းလာခြေချနေထိုင်ကြတဲ့ Immigrant တွေဖြစ်ကြတယ်ဆိုတာကိုလေ့လာတွေ့ခဲ့ပါတယ်တဲ့ဒီထွေမှုအားကောင်းတဲ့ GE General Electric တို့ Cisco System တို့လိုမျိုးကုမ္ပဏီတွေကနေပြီးတော့မူပိုင်ခွင့်လျှောက်တဲ့ထဲကတီထွင်မှုအသက်ဆန်း60ရာခိုင်နှုန်းကျော်ကိုတီထွင်နိုင်တဲ့နေရာမှာလဲကျွမ်းကျင် immigrant တွေရဲ့တက်သည့်အားထုတ်မှုကြောင့်ဖြစ်တယ်ဆိုတာကိုတွေ့ခဲ့ရတယ်။အဲ့ဒီထက်ပိုပြီးတော့စိတ်ဝင်စားဖို့ကောင်းတာက American စုရမူပိုင်ခွင့်လျှောက်ထားတဲ့ထဲက40ရာခိုင်နှုန်းကျော်မှာနိုင်ငံခြားသားပညာရှင်တွေရဲ့ဖန်တီးမှုတွေပါဝင်နေတယ်မဆုမြမော
။American ဘွဲ့လွန်ပညာရေးအစီအစဉ်တွေက Computer Science တို့သိပ္ပံတို့ယူပဗေဒတို့လိုမျိုးသိပ္ပံဘာသာရပ်တွေမှာတက်နေကြသူအများစုကလည်းစောစောပြောသလို immigrant တွေဒါမှမဟုတ်လို့ရှိရင်နိုင်ငံခြား passport ကိုက်ထားကြသူတွေဖြစ်တယ်လို့လည်းသူရဲ့ဆောင်းပါးမှာရေးထားပါသေးတယ်
။ Muslim တွေကိုပြစ်မှတ်ထားပြီးတော့လုတဲ့သဘောမြင်နေရတဲ့တမရလုတ်ရက်က American ဖွဲ့စည်းပုံကိုချိုးဖောက်ရရောက်တယ်လို့ဆိုပြီးတော့တရားစွဲမှုကလည်းရှိနေတော့အဲ့ဒီစိန်ခေါ်မှုတွေကိုနည်းပညာကုမ္ပဏီကြီးတွေကလည်းထောက်ခံနေကြတယ်ဗျ။
American နိုင်ငံသားလွတ်လပ်ခွင့်တမက American Civil Liberties Union ကလည်းအလားတူတရားစွဲထားတယ်လေကိုသားညုံ။အဲဒါကြောင့် ACLU ကိုအလှူငွေထည့်ပါမယ်လို့ IT ကုမ္ပဏီအကြီးအကဲတွေယင်းနှိမ့်နှံသူတော်တော်များများကတိပေးထားကြပါပြီ။ January လ28ရက်နဲ့29ရက်နှစ်ရက်အတွင်းမှာဒီ online ကနေပြီးတော့အလှူဒေါ်လာ24သန်းရတယ်လို့ ACLU ကပြောတာကိုလည်းသတင်းတွေမှာဖော်ပြကြပါတယ်။Mobile App ကနေကားငှားလို့ရတဲ့ Uber ငှားယဉ်ကုမ္ပဏီကဆိုရင်လည်းဒီ American ပြည်ဝင်ခွင့်ပိတ်ပင်ကန့်သက်ချက်ကြောင့်ထိခိုက်ရတဲ့သူတို့ရဲ့ရန်ပောင်းတွေအတွက်ကိုဘာသာပြန်လို့ဥပဒေကြောင့်ကနေဖြည့်ရှင်းစရိတ်တို့အတွက်ဒေါ်လာ3,000,000ရန်ငွေမတည်ထားပါဘူး
Google ကလည်း ACLU တင်မကောက်ဒီ Immigrant Legal Resource Center နိုင်ငံတကာကယ်ဆယ်ရေးကော်မတီကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR တို့အတွက်အရေးပေါ်ရမငွေဒေါ်လာ၄သန်းမတည်လိုက်တယ်။နောက် online ပေါ်ကနေပြီးတော့ယာယီတဲခုနိုင်တဲ့အိမ်တွေအိတ်ခန်းတွေငှားလို့ရတဲ့ Airbnb ကဆိုလို့ရှိရင်လည်း American ပြည်ဝင်ငွေပိတ်လိုက်လို့ American တဲကိုဝင်လို့မရတဲ့သူတွေအတွက်အခမဲ့အိမ်ငန်းငှားမယ်လို့ကမ်းလှမ်းခဲ့တယ်ဗျ။Viber ကဆိုလို့ရှိရင်လည်း American နဲ့ဝင်ငွေပိတ်ထားတဲ့ခုနှစ်နိုင်ငံကိုအခမဲ့ဖုန်းဆက်ခွင့်ပြုထားတယ်မဆူပြောင်းမလို့
ဒုက္ခသည်တွေလာခွင့်လေးလပိတ်ထားတာရယ်မွတ်စလင်အများစုရှိတဲ့ခုနှစ်နိုင်ငံကနိုင်ငံသားတွေဆိုရင်တရားဝင် American ပြည်ဝင်ခွင့်ရှိတယ်ဆိုရင်တော့မှနိုင်ငံတဲကို3လပေးမဝင်ဘူးလို့ပိတ်ထားတာရယ်အပေါ်မှာ American နည်းပညာကုမ္ပဏီတွေဘက်ကအခုလိုတုံ့ပြန်နေကြတာကိုကြည်ချင်းအဖြစ်အဲ့ဒီနိုင်ငံတွေကမှမဟုတ်ဘဲနဲ့ဒီနိုင်ငံသားကပညာရှင်တွေကျွမ်းကျင်သူတွေအပေါ်မှာဒီနည်းပညာကုမ္ပဏီကြီးတွေဘလောက်အားထားနေရတယ်လဲဆိုတာကိုတွက်ဆကြည့်နိုင်ပါတယ်ရှင်
ကိုတန်းညုံကိုညီတင်ဆက်ထားတဲ့မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မရေးသန္တာကျော်ကအစီအစဉ်တင်ဆက်ထားတာကိုနားဆင်ရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တရအောင်သတင်းတော်မှာတော့ Finding Dory ကာတွန်းရုပ်ရှင်ကားနဲ့သမ္မတ Donald Trump ဘလို့များပတ်သက်နေလို့နာမည်ကျော် American ရုပ်သံတင်ဆက်သူကဝေဖန်သွားခဲ့ရတာပါလေ February လအစမှာကျင်းပတဲ့ New York Fashion သတင်းမက်ကအမျိုးသားဝတ် Fashion လက်ရာတွေဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထော်တာတွေကိုပြောပြပေးတော့ပါမယ် Everyone can rock out like a superstar American ရုပ်မြင်သံကြားအစီအစဉ်တင်ဆက်သူတူဖြစ်တဲ့ Ellen DeGeneres တယောက်သမ္မတ Donald Trump ကိုပပလေးနဲ့ထိုးနှက်သွားပြန်ပါတယ်သူအတန်နဲ့တရုတ်ဆောင်ပါဝင်ထားတဲ့ Finding Dory ဆိုတဲ့ကာတွန်းရုပ်ရှင်ကားလေးတွေကဇက်ွက်ကိုရှင်းပြပြီးတော့ Trump လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကျပ်မှုကိုဝေဖန်လိုက်တာပါ American ပြည်ထောင်စုမှာရှိတဲ့မိဘဖြစ်သူတွေကိုမေးတဲ့တဲ့ငားလေး Dory တယောက်ရှာဖို့တော့ဖွင့်တဲ့ဒီဇလန်မှာတော့ Dory ငားလေးနေရာမှာ Ellen DeGeneres ကအတန်နဲ့တရုတ်ဆောင်ထားပါတယ်အမေရိကန်ပြည်ထောင်စုကိုလာကြတဲ့မွတ်စလင်နိုင်ငံခုနှစ်နိုင်ငံကပြည်သူဝင်တွေနဲ့ဒုက္ခသည်ဝင်ရောက်မှုကိုတင်းကျပ်လိုက်တဲ့သမ္မတရဲ့အမိန့်ကြေညာချက်ထုတ်ပြန်ပြီးတဲ့နောက်တည့်ရက်စနေနေ့မှာပဲဒီရုပ်ရှင်ကားကိုသမ္မတအင်ပြူတော်မှာပြသသွားတာပါ Trump ရဲ့အခုလိုမျိုးအမိန့်ထုတ်ပြန်ချက်ပေါ်မှာကန့်ကွက်ဆန္ဒပြတာတွေကို The Ellen DeGeneres Show ဆိုတဲ့သူ့ရဲ့ရုပ်မြင်သံကြားအစီအစဉ်မှာပြောထားပါတယ်ဒါမဲ့လေသူကတော့နိုင်ငံရေးပြောဆိုတာမလုပ်ချင်ပါဘူးလို့ပြောပြီးတော့2016ခုနှစ်ကသူ့အတန်နဲ့တရုတ်ဆောင်ခဲ့တဲ့အဲရုပ်ရှင်ဇလန်းကိုပဲရည်ညွှန်းပြီးတော့ပြောသွားခဲ့ပါတယ်
။ Hey you.
Hi, I'm Dory.
Name's Hank.
I have to find my family.
It's not like I have a map of this place.
A map? Good idea. You take me to the map. I figure out where my parents are. Oh boy.
ရုပ်ရှင်ဇကားထဲမှာ Dory ကမိဘကိုရှာဖွေဖို့အတွက်သူ့ရဲ့တငယ်ချင်းတွေနဲ့အတူ American ပြည်အောင်စုကြီးကိုရောက်လာခဲ့တာပါ။အိမ်မှာကြီးမားတဲ့နေရန်ကြီးနဲ့ဆုံပြီးတော့ရှေ့ဆက်သွားမရအောင်ဖြစ်ခဲ့ရပါတယ်။သူတို့အားလုံးဒီနေရန်ကိုကြော့သွားရမယ်။ဒါမဲ့မယုံနိုင်စရာပါပဲ။ဒီနေရန်ကြီးကသူတို့ကိုတားမရခဲ့ပါဘူးလို့ဒီ generous ကပြောပါတယ်။တရားမဝင်ဝင်ရောက်သူတွေကိုဟန့်တားနိုင်မှုအတွက်မက္ကဆီကိုနယ်စပ်မှာတတိုင်းခတ်မယ်ဆိုပြီးတော့လဲ Trump ကကတိပြုထားတာဖြစ်ပါတယ်။ရုပ်ရှင်ဇလန်းထဲမှာတော့ Dory ကနေသားဖြတ်လာခဲ့ပြီးတဲ့နောက်မှာသူ့မိဘတွေနဲ့ဆုံဖို့အိမ်မှာတော့သူရဲ့မိတ်ဆွေတခြားတရိတ်ဆန်လေးတွေကသူ့ကိုလိုလိုလားလားကူညီခဲ့ကြတာပါဇလန်းနဲ့မှာအသားအရာအတူကွဲပြားသွားပြီးမဲ့သူတို့တွေကဒိုရီကိုကူညီခဲ့ကြတာကိုထောက်ပြပြီးတော့ Finding Dory ကြီးခဲ့ကြတဲ့လူတိုင်းဒါကိုသင်ခန်းစာယူတတ်ကြလိမ့်မယ်လို့ Ellen DeGeneres ကပြောပါတယ်သမ္မတရဲ့လူဝင်မှုကြီးကြပ်ရေးတင်းကျပ်မှုအမင်းကို American ပြည်အောင်စုကအမှုပညာအကြော်မော်တော်တော်များများကဓာတ်ရိုက်တစ်မျိုးသွေးဝိုက်ပြီးတော့တဖုံဝေဖန်ပြောဆိုလာနေကြသလိုကမ္ဘာနဲ့ကလေဆိပ်တွေမှာလည်းဆန္ဒပြမှုတွေနဲ့ကတောင်းကနင်းဖြစ်မှုတွေကြုံနေရခြင်းဖြစ်ပါလေရှင
် Excuse me, our friend is in there lost alone. She's scared.
We know a way.
Don't you worry it.
American ပြည်အောင်စုညူယောက်မြို့မှာဇန်နဝါရီလ30ရက်တနင်္လာနေ့ကစပြီးတော့ New York Fashion သတင်းပတ်စတင်ကျင်းပတော့ပထမဦးဆုံးနေ့မှာပဲအယောင်သွေးမျိုးစုံပိတ်ဆာမျိုးစုံနဲ့ဆန္ဒပြအဆိုင်ပုတ်တွေကို Fashion ရှောင်းလမ်းပေါ်မှာတွေ့ခဲ့ရတာပါဒီဇိုင်နာ Robert James က Fashion နဲ့နိုင်ငံရေးကိုရောရှက်ဖန်တီးပြီးတော့သူ့ရဲ့လက်ရာတွေကိုပြသွားခဲ့ပါတယ်
New York ခြေဆိုင် designer James ကသူ့ရဲ့ fashion ဖန်တီးမှုအတွက်အချိန်မအားမလတ်ဖြစ်နေလို့အခုသူတို့နိုင်ငံမှာဖြစ်နေတဲ့အဆန္ဒပြပွဲတွေမှာတစ်ခုမှမပါဝင်ရပဲနဲ့ဒါကြောင့်မလို့သူစိုးရိမ်နေရတဲ့အကြောင်းအရာတွေသူဆန္ဒဖော်ထုတ်ခြင်းတဲ့အကြောင်းအရာတွေကိုဒီ fashion ရှောက်လမ်းပေါ်မှာချပြရတာဖြစ်တယ်လို့ပြောပါတယ်ဒီတစ်ခေါက်သူ့ရဲ့ဖန်တီးမှုလက်ရာတွေထဲမှာအဓိကအကြောင်း၃မျိုးကိုတုံထားပြီးတော့တန်လွင်သေးအောင်အမဲရောင်နဲ့အညိုရောင်ဖြော့ဖြော့တွေကိုတုံထားတာပါတချို့ဝတ်စုံတွေကိုဝါကထုတ်လုပ်တဲ့ပိတ်စတွေပတ်ဝန်းကျင်ကိုထိခိုက်မှုမရှိအောင်အထူးဖန်တီးထားတဲ့ပိတ်စတွေတုံးပြီးတော့ထုတ်ထားပါတယ်ဒီနေ့ညူယောက်ဖက်ရှင်သတင်းပတ်မှာကမ္ဘာကျော်ဖက်ရှင်ဒီဇိုင်းဖြစ်တဲ့ဒေးဗစ်နေမန်လည်းပြန်ပါလာပြီးတော့1980ပြည့်လွန်လက်ရာတွေလိုဖန်တီးထားတဲ့သူ့ရဲ့ဖက်ရှင်အမှတ်တံဆိပ်ကိုဒုတိယအကြိမ်မြောက်ချပြခဲ့ပါတယ်နောက်ဖက်ရှင်ဒီဇိုင်းနာတစ်ယောက်ဖြစ်တဲ့ပိုလန်နယ်ဘွားရာဖယ်စဝိုင်ဒါကတော့သူရဲ့ fashion အမှတ်တံဆိပ်ဖြစ်တဲ့ R Swider ကိုဒီ fashion သတင်းပတ်မှာပထမဦးဆုံးအချိန်ပါဝင်ပြသခွင့်ရတဲ့အတွက်အထူးဝမ်းသာနေပါတယ
် So this season we mixing elements of a British punk with romantic side of Paris
သူရဲ့ fashion ဖန်တီးမှုက British punk ဂီတာကိုပါရီမြို့တော်ရဲ့ချစ်ချင်းမြတ်တာနဲ့အာရုံခံစားပြီးရောဆက်ထားတာလို့ပြောပါတယ်ငင်းငယ်ရေကိုလိုလားတဲ့လမ်းမဘောကတိုက်ခိုက်ရေးသမားတွေရဲ့ fashion ဖြစ်ပါလေတဲ့အခုလိုမျိုးကဘာကြီးမှာအဖြစ်ပြက်မျိုးစုံကြုံတွေ့နေရချိန်မှာကျွန်တော်တို့ကိုယ့်ရဲ့အခွင့်အရေးတွေကိုယ်တိုင်ရည်တည်ရမယ်ကိုယ့်ယုံကြည်မှုကိုကာကွယ်ရမယ်ဆိုတာပြသဖို့တိတ်ကိုရေးကြည့်ပါလေကျွန်တော်ရဲ့ဒီ fashion လက်ရာတွေကဒီသဘောကိုကိုးစားပြုနိုင်မယ်လို့မျှော်လင့်မိပါတယ်လို့ပြောသွားခဲ့ပါတယ်ညိုယောက် fashion သတင်းပတ်ပထမဦးဆုံးနေ့မှာပြသခဲ့တဲ့နောက် fashion designer တွေကတော့ Maiden Noir နဲ့ private policy တစ်စိတ်တို့ဖြစ်ပါတယ်ညူယောက်ဖက်ရှင်သတင်းဘက်ကိုလေးရတာကျင်းပခဲ့ပြီးတော့ Belgian fashion designer Ralph Simon ရဲ့လက်ရာတွေလည်းပြသခဲ့ပါတယ်ရှင် Social media နဲ့အထူးကြော်ကြားတဲ့ Kylie Jenner, မင်းသမီး Jessica Alba နဲ့ Australia ရုပ်ရှင်မင်းသမီး Margot Robbie တို့ဟာစပင်မိတ်ကပ်ထူးချွန်အလှအစင်သူတွေအတွက်ဂုဏ်ပြုပြီးတော့ဇန်နဝါရီလ10ရက်နေ့ကအနောက်ဟောလိဝုဒ်မှာကျင်းပတဲ့ Mary Claire Magazine အခမ်းအနားကိုတက်ရောက်ခဲ့ကြပါတယ် Mary Claire Magazine ကနှစ်စဉ်ချီးမြှင့်နေကြ MC Image Maker စုကတော့အနုပညာရှင်တွေထင်ပေါ်ကျော်ကြားသူတွေရဲ့နောက်ွယ်ကစပင်မိတ်ကပ်ပြင်ဆင်ချက်သားသူတွေ Fashion ရည်စည်းကိုပုံဖော်ပေးသူတွေကိုဂုဏ်ပြုတဲ့စုဖြစ်ပါတယ် Balmain အဝတ်အထည်တစ်စိတ် Designer Olivia Rustine နဲ့အဝတ်အစား Design ဖန်တီးသူလည်းဖြစ်နာမည်ကျော်တွေကို Style ရွေးပေးသူလည်းဖြစ်တဲ့ Mavy Riley စပင်အလှဖန်တီးသူ Kerry Hill တို့စုရတဲ့သူတွေထဲမှာပါဝင်ပါတယ်တရောက်လာတဲ့သူတွေထဲမှာတော့တခြားမင်းသမီးတွေဖြစ်တဲ့ Cindy Crawford, Elizabeth Olsen, Janelle Monáe နဲ့ Lisa Kudrow တို့ကိုတွေ့ရပါတယ်ရှင်ဒီသတင်းရောင်သတင်းတော်အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
yacht. Take it on the side and bright red. It's gonna stay. မေးသနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တင်းနာညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုလည်းတင်ဆက်ပေးကြပါမယ်။ဒီသတင်းမှတ်မှာတော့မန္တလေးမြို့ကယုံကြည်ရာအသိပညာပြန်ပွားရေးအသင်းကကိုဇော်ထက်အောင်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်။မမိုးယူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်။ကျွန်တော်ပြင်ကြောင်းလေးကလာမှာလူစီရောက်အဖွဲ့စည်းတစ်ခုပေါ်မှာယုံကြည်ရာထက်စနစ်တစ်ခုတည်ဆောက်ဖို့ပို့ပြီးယုံကြည်ပါတယ်။အခုသူပြင်ပြောင်းလေးကာလမှာအများကြီးလဲလှုပ်လာကြတာရှိတယ်။နောက်ထပ်ကျွန်တော်တို့ဖြစ်လာမဲ့ကာလတွေကာလတွေမှာကျွန်တော်တို့ကလူရိုးသားတဲ့လူသဘောကောင်းတဲ့လူရောက်လာတဲ့ကာလမှာဒီလက်ပေးလက်ယူစနစ်ကြီးကပပျောက်နေပြီးတော့မရိုးသားတဲ့လူတက်လာတဲ့အချိန်မှာလက်ပေးလက်ယူစနစ်ကြီးကပြန်ပေါ်လာတဲ့အချိန်မျိုးထက်ကျွန်တော်ကဘယ်သူပဲတက်လာလက်ပေးလက်ယူမှုမရှိအောင်တက်နိုင်မှနဲ့အောင်တိစောက်ထားလို့ရမယ်စနစ်တစ်ခုရှိဖို့အတွက်ကျွန်တော်ယုံကြည်ပါတယ်။အခုလက်ရှိဆိုရင်ကျွန်တော်တို့ဒီမှာနိုင်ငံလည်းတိုးတက်လာပြီစိတ်ကောင်းတဲ့နည်းပညာတွေလည်းရှိလာပြီကွန်ပျူတာစနစ်ကိုလည်းတုံးလို့ရနေပြီဆိုတော့အစိုးရရန်ရန်မှာကျွန်တော်တို့ပြင်းနှင်းမြင်တာလေနောက်တစ်ခုကလက်ပေးလက်ယူမှုကင်းတဲ့စနစ်တစ်ခုတည်ဆောက်ဖို့ဆိုရင်နည်းပညာကိုအများကြီးတုံးချဖို့လိုပါတယ်ကျွန်တော်တို့ဒီမှာရှိနေတဲ့ e-government ဆိုပြီးပြောခဲ့တာလည်းနှစ်ပေါင်းအများကြီးကြာလာပါပြီဒါပေမဲ့တကယ်တမ်းက e-government ကိုအကောင့်ထဲပုံနိုင်မယ်ဆိုရင်ကျွန်တော်တို့သွားနေတဲ့ information တွေပေးနေတဲ့သတင်းချက်လက်တွေငွေပေးချေတဲ့စနစ်တွေပြီးတော့ညှဝေတဲ့သတင်း information တွေကဒီ တစ်နှစ်ပေါ်ကနေအကုန်လုံးသွားမယ်ဆိုရင်လက်ပြီးလက်ယူမှုကိုကျွန်တော်တို့ကတစ်စင်းချင်းတစ်စင်းချင်းနဲ့ရှင်းချသွားလို့ရပါတယ်။ဒီနေရာချင်းရှင်းချသွားမယ်ဆိုရင်ကျွန်တော်တို့ကဘယ်ဒေတာဘယ်ဆိုရဘယ်ပြည်နယ်ဘယ်ဆိုရမှာပဲဖြစ်ဖြစ်လက်ပြီးလက်ယူမှုကလူမှမမူတည်ပဲနဲ့တစ်နှစ်တစ်ခုမှမူတည်သွားပါမယ်။နောက်ထပ်တစ်ခုကတော့ကျွန်တော်ယုံကြည်တာကကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုအားလုံးရဲ့ social security system မှာဒါကိုကျွန်တော်တို့ပြန်ပြီးအများကြီးတည်ဆောက်ဖို့လိုပါလိမ့်မယ်။ကျွန်တော်တို့နိုင်ငံမှာအိန္ဒိယ China Bangladesh အစားအသောက်ပြင်ကျွန်တော်တို့ဖြစ်ဆက်နေတဲ့နေဆက်တွေမှာစီးပွားရေးအင်အားအရာရောလူမှုရေးအင်အားအရာရောရင်းချင်းမှုအင်အားအရာရောအများကြီးထုတ်ဖောက်ပြီးတော့ဝင်ရောက်သိမ်းပိုက်လာတာအများကြီးတွေ့ရပါတယ်။ဒီနေရာမှာကျွန်တော်တို့ကဒီမိုကရေစီစနစ်ဖြစ်တဲ့အတွက်အားလုံးဒီတန်းတူညီမျှရှင်ပြိုင်ဝင်ရှိရမယ်ဆိုတော့လည်းကျွန်တော်တို့လက်ခံပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံအတွင်းမှာလာပြီးတော့စီးပွားရှာတာဖြစ်စေတခြားလုပ်တွေလုပ်တာဖြစ်စေသူတို့အနေနဲ့လာပြီးစီးပွားရေးရှာတဲ့လူတွေ investor တွေမွေးကြေးရပါဖြစ်စေတခြား profit တခုနဲ့မြင့်တက်သွားသလိုပဲကျွန်တော်တို့နိုင်ငံမှာရှိနေတဲ့နိုင်ငံသူနိုင်ငံသားတွေကလည်းအောက်ခြေမှာကျန်းမာနေကြပဲနဲ့ကျွန်တော်တို့ရင်းမြစ်ချတင်ဆိုသလိုအလိုက်တင်လိုက်ပါပြီးလူနေမှုဘဝတွေမြင့်တင်သွားစေဖို့လိုအပ်ပါတယ်အဲ့အတွက်ကျွန်တော်နောက်နိုင်ငံတွေမှာတုံးနေတဲ့ကျွန်တော်တို့ပြည်သူပြည်သားတွေအတွက်အကောင်းမွန်ဆုံးစနစ်နဲ့လုပ်ပေးနိုင်မယ်ဆိုရင်ဘယ်လောက်ပဲကျွန်တော်တို့နိုင်ငံမှာရှိတဲ့စီးပွားရေးကဘယ်လောက်ပဲတက်သွားတက်သွားစင်ရဲချမ်းသာကွာဟောင်းမှုကပြတ်ထွက်မသွားပဲနဲ့ဒီ middle class ကိုအကောင်းဆုံးဖန်တီးထားနိုင်ပြီးတော့ချမ်းသာတဲ့လူကလည်းကြိုးစားနေကြိုးစားတော့ချမ်းသာမယ်မြန်မာနိုင်ငံသူနိုင်ငံသားတွေအားလည်းနိုင်ငံအလယ်မှာစစ်စင်ရေးနဲ့မနေရဘူးဆိုတဲ့ state ကိုဖန်တီးနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။နောက်ထပ်တစ်ခုကတော့ကျွန်တော်တို့နိုင်ငံတည်ဆောက်ရေးလုပ်တဲ့ကာလမှာအခုပြည်နယ်အစိုးရတွေရှိတယ်၊တိုင်းဒေသကြီးအစိုးရတွေဖွဲ့ကြတဲ့အချိန်မှာလုပ်ပိုင်ခွင့်လည်းအကန့်အသတ်နဲ့ရှိတာတော့မှန်နေ။အဲ့ဒီထဲမှာကျွန်တော်တို့ဖြစ်စေချင်တဲ့ဒေသတစ်ခုကတော့တိုင်းဒေသကြီးအစိုးရ level မှာဖြစ်စေ၊ပြည်နယ်အစိုးရ level မှာဖြစ်စေ right to know ဆိုတဲ့ဥပဒေလေးကိုပြုစေချင်ပါတယ်။ဒေတာလိုက်ဖြစ်စေပြည်တော်စုစစ်မှာဖြစ်စေသက်ဆိုင်ရာအစိုးရလုပ်ငန်းတွေမှာရှိနေတဲ့ project တွေငွေရေးကြေးစီစဉ်မှုတွေတုံးဆွဲနေတဲ့လစာတွေပေးဆောင်နေရတဲ့အခွန်တွေကိုပြန်တုံးဆွဲတဲ့ပုံစံတွေဒါတွေကိုကျွန်တော်တို့ပြည်သူပြည်သားတွေရောမီဒီယာရောအရက်ဖလူဖွဲ့စည်းတွေရောအားလုံးကတိပိုင်ခွင့်ရှိမယ်ဆိုရင်လက်ပေးလက်ယူမှုဆိုတာကိုပြန်ပြီးတော့ထန်တားလို့ရတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ထိန်းချုပ်လို့ရပါတယ်right to know information ကိုတစင်းနဲ့ကျွန်တော်တို့ပြည်နယ်အစိုးရအတိုင်းဒေသကြီးအစိုးရ project တွေအနေမှာပြည်တော်စုစစ်တီဆွဲတင်နိုင်မှာဆိုကျွန်တော်နိုင်ငံမှာလက်ပစ်လက်ယူမှုကိုချော့ချသွားနိုင်တဲ့အမြတ်ကျွန်တော်တို့နိုင်ငံရဲ့ agriculture ကနေအစိုးရတရက်ပေါ်လာမယ်အစိုးရတရက်ကပြည်သူလူထုရဲ့အကျိုးကျေးဇူးကိုကြည့်ပြီးတော့ social security system တွေတည်ဆောက်သွားမယ်ဆိုရင်ကျွန်တော်တို့နိုင်ငံအတွက်ကပိုပြီးနေချင်းစပွဲရှိတဲ့လူအတိုင်းဝိုင်းတစ်ခုကိုဖန်တီးနိုင်ပြီးတော့ဒီဘက်မှာရောက်နေတဲ့ကျွန်တော်မြန်မာနိုင်ငံသားအလုပ်ပြန်လာပြီးတော့အတိုင်းပြည်ကိုတည်ဆောက်လို့ရမယ်ချင်းနဲ့ဆက်ဆံနိုင်မယ်လို့ညွှန်ပြချင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကြံနေသေးတဲ့အချိန်မှာတော့သတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းကတလဲပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တနင်္လာနေ့ကတွေ့ဆုံမိန့်မြန်ကန်တွင် Fox ရုပ်သံသတင်းဌာနကသတင်းတော် Bill O'Reilly ပြောခဲ့တဲ့အပေါ် Fox ရုပ်သံသတင်းဌာနအနေနဲ့တောင်းပန်မှုရုရှားဆိုရာကတောင်းဆိုလိုက်ပါတယ်။ရုရှားကောင်းဆောင်ကိုသူလေးစားတယ်လို့သမ္မတထရမ့်ကပြောလိုက်ပြီးတဲ့နောက်ပူတင်ဟာလူသက်သမားတူပဲလို့ O'Reilly ကပြောတာပါ။ Fox သတင်းဌာနသတင်းတော်ရဲ့အဲ့လိုပြောစကားဟာလက်ခံနိုင်မရမရှိပဲစော်ကားတယ်လို့ယူဆကြောင်းအမှန်တမ်းပြောရရင်တော့ Fox လို့အတိမတ်ပြုခံရတဲ့သတင်းဌာနတစ်ခုကနေတောင်းပန်တာမျိုးဖြစ်စေချင်တယ်လို့တယ်လီဖုန်းကနေတစ်ဆင့်ဒီကနေ့လုတ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတပူတင်ရဲ့ပြောခွင့်ရ Dmitry Peskov ကပြောသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်အတ္တလန္တိစာချုပ်နေတိုးဖွဲ့ဝင်နိုင်ငံတွေကကောင်းဆောင်တွေမေလလုတ်မဲ့အစည်းအဝေးကိုတက်ဖို့သဘောတူလိုက်ပါတယ်။နေတိုးအဖွဲ့ကြီးကယန်စတိုတန်ဘော့ဂ်နဲ့တနင်္ဂနွေနေ့ကတယ်လီဖုန်းပြောချိန်တွင်အဲ့ဒီလိုသဘောတူလိုက်တာပါ။ဆီးရီးယားပြစ်ခတ်ရဆဲရေးသဘောတူညီချက်ကိစ္စကြွမ်းကျင်သူတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကာဇက်စတန်နိုင်ငံရဲ့မြို့တော်မှာဆွေးနွေးနေပါတယ်။ဘူးတွဲလုပ်ငန်းဖွဲ့ရဲ့ပထမဆုံးအစည်းအဝေးကိုအက်စတာနာမြို့တော်မှာဒီကနေ့လုပ်ပြီးရုရှား၊တူရကီ၊အီရန်နဲ့ကုလသမဂ္ဂကကိုယ်စားလှယ်တွေတက်နေပါတယ်။အာရှဒေသဟာလာမယ့်ဆယ်စုနှစ်တွင်ကင်ဆာရောဂါတဲ့အရေးအတွက်တိုးလာတာနဲ့လေပြတ်ဝိရဏခံစားရသူအုံနောက်ထိခိုက်ဒဏ်ရာရဒါမှမဟုတ်ယောဂါတခုခုကြောင့်စိတ်ဝိရဏခံစားရသူအရေးအတွက်တိုးလာတာကြောင့်ဆေးကုသမှုကုန်ကျစရိတ်ဝန်တိုးဖို့ကြီးလာမယ့်အရေးရင်ဆိုင်နေရပါတယ်။စီးပွားရေးကောင်းလာပြီမဲ့စီးပွားရေးကောင်းလာတာကြောင့်ဆင်းရဲမွတ်တေမှုကျော်သွားပြီမဲ့အနေထိုင်အစားအသောက်ပြောင်းလဲတာကနေယောဂါဖြစ်ပေါ်တာတွေတိုးလာတာပါခင်ဗျာ။
တရင်ချင်းရုပ်ကိုကိုကြကြသိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitec Zonyet ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညပိုင်းအစီအစဉ်ဒီမှာပဲပြီးတက်ပါမယ်ရှင်မနေ့ပြန်အင်္ဂါမနေ့ခင်းထုတ်လင်းပေးမယ်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49 50တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.